Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိအလုံးရှင်လန်းချမ်းမြေ့ကြပါစေ VOA American တန်ကနေ2016ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 49ရုပ်ကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုမနေ့ပိုင်းအစီအစဉ်ရဲ့အစီအစဉ်မှုကတော့ကျွန်တော်ဆက်မိုးပြီးပါခင
်ဗျာ။ကျွန်မကတော့စုမြတ်မော်ပါရှင်။သူ့အဆိုရတဲ့အတွက်ဒီအရေးပါတဲ့ယာတုတာဝန်တွေအတွက်နောက်ထပ်ခန့်အပ်မှုတွေကိုမကြခင်မှာလှုပ်သွားမယ်လို့ American ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံအရှေ့မြောက်ဘက်ဖူကူရှိမာခရိုင်ကမ်းလွန်ကိုဗဟိုပြုပြီးတော့ငရင်ကြီးလှုပ်ခတ်ပြီးတဲ့နောက်ဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးကြားကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
မနေ့ကတည်းကဒီညံဒီမူချိုခနီတင်ဒီကြောင့်ဒီကူလည်းမချင်လားဒီကတည်း
အဲ့ဒါကတော့တအောင်ပလောင်အဖွဲ့ကဘူမူတာအိုက်ကျော်ဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာမှာအပြည့်စုံနားဆင်ကြရမှာပါဒါအပြင်နေဆက်တိုက်ပွဲတွေရပ်တန့်ပေးဖို့အတွက်တရုတ်စိုးရကတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတဲ့ဒုက္ခတွေအကြီးအတွက်တူးမြလာတာနဲ့မြန်မာနိုင်ငံပစ်ချမ်းကိုပြန်ပို့နေတဲ့အခြေအနေရေးတက်ကတူမှာကျင်းပနေတဲ့နိုင်ငံတကာလူငယ်စကားရေးလူပြန်ပွဲမှာဝင်ရောက်ရှင်ပြန်နေတဲ့မြန်မာကျောင်းသားတွေရဲ့အကြောင်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်မှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ American ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုရအတွက်အရေးပါတဲ့ယာတုတာဝန်တွေအတွက်နောက်ထပ်ခန့်အပ်မှုတွေကိုမကြခင်မှာထပ်ပြီးတော့လှုပ်သွားမှာဖြစ်ပြီးတာဝန်ပေးမဲ့သူတွေဟာအင်မတန်တော်တဲ့သူတွေဖြစ်လိမ့်မယ်လို့ကတိပေးခဲ့ပါတယ်။သမ္မတလောင်းရှင်ပြိုင်မှုမှာထရမ့်ကိုရှုံးနိုင်ခဲ့သူတက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းရစ်ခ်ဘယ်ရီနဲ့အိုကလိုဟားမားပြည်နယ်အုပ်ချုပ်ရေးမှူးမယ်ရီဖော်လန်တို့နဲ့တနင်္လာနေ့မှာထရမ့်တွေ့ဆုံခဲ့ပါတယ်ရစ်ခ်ဘယ်ရီကိုစွန့်အင်ဒါမှမဟုတ်ကာကွယ်ရေးဝန်ကြီးအဖြစ်စဉ်းစားနေပြီးတော့မယ်ရီဖော်လန်ကိုတော့ပြည်တွင်းမှာရှိတဲ့တစ်တောနဲ့ဘေးမဲ့ရောများဆိုင်ရာဝန်ကြီးဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကိုတောက်လျှောက်ထောက်ခံလာသူအောက်လွှတ်တော်ဥက္ကဋ္ဌဟောင်းညူဂင်ဂရစ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုရက်ပိုင်းတွေအတွင်းမှာထရမ့်နဲ့တွေ့ဆုံနေတဲ့သူတိုင်းဟာအစိုးရအဖွဲ့ထဲမှာပါဝင်လာမှာမဟုတ်ဘူးလို့တော့ထရမ့်ရဲ့ကမ်ပိန်းမန်နေဂျာကယ်လီယန်ကွန်ဝေးကပြောပါတယ်သူတို့အားလုံးအနေနဲ့သူတို့ရဲ့သဘောထားတွေအတွေ့အကြုံတွေနဲ့နိုင်ငံအတွက်သူတို့ရဲ့အမြင်တွေကိုကန့်လန့်အသိပေးတာဖြစ်တယ်လို့အရေးကြီးတဲ့တွေ့ဆုံမှုတွေဖြစ်တယ်လို့ဆိုပါတယ်တမရရွေးကောက်ပွဲအတွက်မဲဆွယ်စဉ်တစ်လျှောက်လုံးမှာထရမ့်ဘက်ကအခိုင်အမာကာကွယ်ခဲ့တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီတို့နဲ့လည်းတနင်္ဂနွေနေ့ကဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။ဝင်ကြီးအဖွဲ့ဝင်တွေဖြစ်လာနိုင်တဲ့သူတွေနဲ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်သဘောတူညီချက်တချို့လုပ်ခဲ့တယ်လို့မစ္စတာထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကြံသစ်စာချိန်ဆဖို့သတင်းပတ်အနေငယ်လိုနေသေးပေမဲ့လည်းသူ့ရဲ့ပိုင်ဆိုင်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကသမ္မတအဖြစ်ချမှတ်ရမယ့်ဆုံးဖြတ်ချက်တွေမှာရော့ရှက်ဆက်နွယ်စေမဲ့ကိုကျိုးစီးပွားတွေနဲ့ညှိစွန့်လာနိုင်ကြောင်းဝေဖန်သူတွေကသတိပေးပြောဆိုနေကြပါတယ်။မကြခင်မှာအချမ်းသာဆုံးအမေရိကန်သမ္မတဖြစ်လာတော့မဲ့အင်တာမီလုပ်ငန်းရှင်ဘီလီယံနာတတိယထရမ့်အနေနဲ့သူ့ရဲ့ပိုင်ဆိုင်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုသမ္မတအဖြစ်တာဝန်ထမ်းဆောင်နေစဉ်ကာလအတွင်း Blind Trust လို့ခေါ်တဲ့ဒဇင်းတယောက်လက်ထဲယာယီလွှဲပြောင်းပေးထားရမယ်ဆိုတဲ့ဥပဒေအမေရိကန်နိုင်ငံမှာပြဋ္ဌာန်းထားခြင်းမရှိသလိုထရမ့်အနေနဲ့လည်းအဲ့ဒီလိုလွှဲပြောင်းပေးလို့ကြောင်းအရေးလက္ခဏာမပြသေးပါဘူး။ဒါပေမဲ့အရင်အမေရိကန်သမ္မတတွေဟာထရမ့်လောက်မချမ်းသာကြပေမဲ့လည်းအဲ့ဒီလိုဒဇင်းတယောက်ကိုယာယီလွှဲပြောင်းပေးတဲ့အဆင့်အလာရှိခဲ့ပါတယ်။ထရမ့်ကတော့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုအသက်30အရွယ်ဝန်းကျင်စီရှိကြတဲ့သားသမီးအကြီး3ယောက်လက်ထဲလွှဲပြောင်းပေးထားခဲ့မယ်လို့ပြောပါတယ်သူတို့3ယောက်အနေနဲ့စီးပွားရေးလုပ်ငန်းတွေကိုတီးကြားလွတ်လပ်စွာလုပ်ကိုင်ခွင့်ပြုထားမယ်လို့လည်းထရမ့်ကပြောပါတယ
်ဂျပန်နိုင်ငံအရှေ့မြောက်ဘက်ဖူကူရှိမာခရိုင်ကမ်းလွန်ကိုဗဟိုပြုပြီးတော့ခုနှစ်တသမာ3ပြင်းအားရှိတဲ့ငရင်တစ်ခုအင်္ဂါနေ့မနေ့6နိုင်လောက်မှာလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြေငရင်လှုပ်ခတ်မှုအပြင်ဆူနာမီသတိပေးချက်တွေနဲ့ပတ်သက်လို့ထိရောက်စွာကင်တွယ်ဖို့အတွက်ညွှန်ကြားထားတယ်လို့အစိုးရအတွင်းဝန်ချုပ်ယိုရှိဟီဒက်ဆူဂါကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားခဲ့ပါတယ
်။ And I'd like to call upon the people that since tsunami warnings and alerts have been issued, if you are living along these areas, please.
ဆူနာမီသတိပေးချက်တွေဂျပန်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းမှာထုတ်ပြန်ထားပြီးဖြစ်တဲ့အတွက်သတိပေးချက်ထုတ်ပြန်ထားတဲ့နေရာတခြားနေထိုင်ကြသူတွေအနေနဲ့ ဘေးကင်းရာကိုသွားကြဖို့အပြင်ငရင်လှုပ်ခဲတဲ့ဒေသမှာနေထိုင်ကြသူတွေအနေနဲ့နောက်ဆုံးထုတ်ပြန်တဲ့သတင်းချက်လက်တွေအတိုင်းတည်တည်ချာချာလိုက်နာကြဖို့အတွက်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီးတဲ့ဆူဂါကသတင်းစာရှင်းလင်းပွဲမှာဒီစကားပြန်ကနေတဆင့်ပြောသွားခဲ့တာပါဂျပန်ဝန်ကြီးချုပ်ကလည်းသတင်းစာရှင်းလင်းပွဲခေါ်ယူပြီးတော့ထိခိုက်ဒဏ်ရာရမှုတွေအပြည့်အစုံတွေနဲ့ပတ်သက်လို့သတင်းချက်လက်တွေစုဆောင်းနေပြီးလိုအပ်တဲ့ကူညီကယ်ဆယ်မှုတွေလုပ်ဖို့ညွှန်ကြားထားတဲ့အကြောင်းပြောကြားခဲ့ပါတယ်တိုကျိုမြို့တော်ရဲ့အရှေ့မြောက်ဘက်250ကီလိုမီတာလောက်အဝေးကမြေရောက်အနက်10ကီလိုမီတာကိုပဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတိုင်ရဲ့အဖွဲ့ကပြောပါတယ်ထိခိုက်ဒဏ်ရာရသူရှိမရှိလောလောဆယ်မသိရသေးပေမဲ့ဆယ်ပေလောက်မြင့်တဲ့ဒီလှိုင်းကြီးတွေအရှေ့မြောက်ကန်ယိုရန်ကိုရိုက်ခတ်နိုင်တဲ့အတွက်အဲ့ဒီဒေသတွေမှာနေထိုင်ကြသူတွေအနေနဲ့ဘေးကင်းရာပြောင်းကြဖို့ဂျပန်အစိုးရနဲ့ NHK သတင်းဌာနကဒီသတိပေးနေပါတယ်တိုကျိုနဲ့နည်းနည်းလှမ်းတဲ့နေရာမှာမြေငရင်လှုပ်ခဲ့တာဖြစ်ပေမဲ့ငရင်တံကိုခန်းစားခဲ့ရတယ်လို့တိုကျိုမြို့တော်မှာနေတဲ့ဦးတန်းဆွေက VOA မြန်မာပိုင်းကိုပြောပြပါတယ်
။တိုကျိုမှာတော့ကျွန်တော်မနေ့ကအစိုးရအိတ်နေတဲ့ချိန်ပေါ့။အဲ့ဒီချိန်မှာတော့ကျွန်တော်အိတ်တဲ့လူတွေလက်နူဝါလာတော့တော်တော်လေးပြင်းပါတယ်။ဒီဂျပန်ကျွန်းရဲ့ဒီအရှေ့မြောက်ဘက်အချမ်းပေါ့လေပင်တယ်ထဲမှာလှုပ်တယ်လို့ကျွန်တော်သိရပါတယ်။ပြင်းရခွင့်သက်သမား3လောက်ရှိတယ်ဆိုပြီးတော့ပြောပြီးတော့ဂျပန်တိုင်းလယ်ဝန်းမှာဒီဆူနာမီအဲဒါက one in ပြီးပြီးတော့အခုဒီ TV မှာလည်း live ကိုတို့တောက်လျှောက်တွေ့လာပါတယ်ဒီအရင်ကျွန်တော်တို့ငလင်လှုပ်ခဲ့တဲ့ခုရှိမှာတို့ကျွန်တော်စန်တိုင်တို့အရှိပဲတစ်ချမ်းလုံးကိုအဲတို့ဆူနာမီအလက်ပြလာပြီးအခုဒီမှာဆူနာမီဒီတဲ့ပို့ပြီးတော့ကြီးလာမယ်လို့လည်းတို့ကပြောပြီးတော့အခု TV မှာတောက်လျှောက်ပြနေပါတယ်
ဒါကတော့ဒီတိုကျိုမြို့တော်မှာနေတဲ့ဦးတန်းဆွေပြောပြတာပါ2011ခုနှစ်တုန်းကငရင်တန်ကြောင့်မလို့ထိခိုက်ပျက်စီးထားတဲ့ဖူကူရှိမားမြို့ကဒါယီချီနျူကလ িয়ার ဆက်ရုံကိုအခုမနေ့ငရင်လှုပ်ခတ်ခဲ့ပြီးစစ်ဆေးတဲ့အခါမှာတော့အခုငရင်တန်ကြောင့်ထိခိုက်ပျက်စီးမှုမရှိကြောင်းဂျပန်အစိုးရကသတင်းထုတ်ပြန်ပါတယ်ဆက်ရုံအမှုရန်အားလုံးကိုဘေးကင်းရာကိုရွှေ့ပြောင်းပေးထားတယ်လို့လည်းပြောပါတယ်အိုနာဟာမစိတ်ကန်းကနေပြီးတော့ဒီနှစ်ပင်နီးပါးရှိတဲ့ဆူနာမီဒီလိုင်းကြီးတွေတွေ့ရှိခဲ့ပြီးတော့ကမ်းနဲ့နီးလာလေးဒီလိုင်းပုံမြင့်လာနိုင်တဲ့အတွက်ဆူနာမီသတိပေးချက်တွေကိုပေါ်ပေါ်ဆဆမနေကြဖို့နဲ့ဘေးလူရာကိုပြောင်းရွှေ့ကြဖို့လည်းအစိုးရကတိုက်တွန်းနေပါတယ်။ဂျပန်နိုင်ငံအခြေဘက်ချမ်းမှပြေးဆွဲနေတဲ့ကြီးစံရထားတွေကိုလည်းအခုယာယီရဆိုင်ထားပါတယ်ရှင်
။စီးရီးယားနိုင်ငံအလက်ပိုမြို့မှာမဟာမိတ်ရုရှားတပ်ဖွဲ့တွေရဲ့ကြောတောနောက်ခံပေးမှုနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေကထိုးစစ်တွေအပြင်းထန်ဆင်နွှဲပြီးတဲ့နောက်တပုန်နေထိ ंच ုပ်ထားတဲ့နယ်မြေအတွင်းကိုတင်းတင်းလာနေမှာဝင်ရောက်လာနေပြီဖြစ်ပါတယ်။နိုင်ငံတကာကဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကပဲမြို့ရဲ့အရှေ့ပိုင်းဒေသကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အစိုးရတပ်တွေကဆက်လက်ထိုးစစ်ဆင်နေတာဖြစ်ပါတယ်။အစိုးရတပ်ဖွဲ့တွေအနေနဲ့မြို့ရဲ့အရှေ့မြောက်ပိုင်းဒေသတွေကိုပထမဆုံးအကြိမ်အဖြစ်ပြန်လည်သိမ်းပိုက်လည်နေတာဟာအစိုးရအတွက်အရေးအပါဆုံးအောင်မြင်မှုဖြစ်ကြောင်းစီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တကယ်လို့အစိုးရတပ်ဖွဲ့တွေအနေနဲ့မာဆာကန်ဟာနာနိုဒေသကိုသိမ်းပိုက်လိုက်နိုင်ရင်တပုံအဖွဲ့တွေရဲ့နယ်မြေအတော်များများကိုတင်ပင်လိုက်မှလိုင်းနိုင်မှာဖြစ်တဲ့အတွက်အလက်ပိုမြို့မြောက်ပိုင်းမှာရှိနေတဲ့တပုံအဖွဲ့တွေအနေနဲ့တခြားဒေသတွေနဲ့ဆက်သွယ်နိုင်မဲ့လမ်းကြောင်းလဲပြတ်တောက်သွားမယ်လို့စီးရီးယားလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ညွှန်ကြားရေးမှူးရာမီအဗ်ဒဲရာမန်က AFP သတင်းဌာနကိုပြောပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ခင်ဗျာနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှမ်းပြည်နယ်အတွင်းကဒီမြန်မာတပ်မတော်နဲ့ရဲကင်းစခန်းတွေအပါအဝင်နေရာ10ခုလောက်ကိုလက်နက်ကိုင်အဖွဲ့4ဘွဲ့ပေါင်းပြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေနဲ့မတိမငင်အခြေအနေတွေကြောင့်တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုန်သွယ်ရေးဆောင်မှကုန်စီစီးဆင်းမှုတွေကိုလည်းရပ်နားထားရပါတယ်။လက်နက်ကိုင်အဖွဲ့တွေကဒီနိုဝင်ဘာ20ရက်နေ့မှာတပ်မတော်တပ်စခန်းတွေရဲစခန်းတွေနဲ့ဒီ105မူဆယ်ကုန်သွယ်ရေးစခန်းကိုပိတ်မှတ်ထားတဲ့တိုက်ခိုက်မှုတွေကြောင့်အရတား၈ယောက်ထက်မနည်းသေဆုံးခဲ့သလို30နီးပါးအပြင်းထန်ဒဏ်ရာရခဲ့ပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပေါ်ကိုထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်ထောင်ထဲချီရှိနေပါတယ်။မူဆယ်မြို့ပေါ်မှာရှိတဲ့ဖုန်ကြီးကျောင်းတွေနဲ့အနီးအနားကရွာတွေကဖုန်ကြီးကျောင်းတွေမှာယာယီခိုးလုံနေကြရတယ်လို့ဒီဒုက္ခသည်တွေကိုအကူအညီပေးနေတဲ့သူတွေကပြောပါတယ်။ AA ရထခိုင်လက်နက်ကင်တပ်ဖွဲ့ KIA ကချင်လွတ်လပ်ရေးတပ်မတော် MNDAA ကိုကန်တပ်ဖွဲ့နဲ့ TNLA တအောင်ပလောင်အဖွဲတွေပူးပေါင်းပြီးတော့မှဒီစစ်ဆင်ခဲ့တာဖြစ်တယ်လို့အဲ့ဒီလက်နက်ကိုင်အဖွဲ၄ဘွဲကပူးတွဲပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်
။တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုယာရုကနေဖယ်ရှားနိုင်ပွဲရှိတဲ့အခြေအနေကိုဒ တန်ကိုရီးယားအတိုက်ခံပါတီတွေကတင်းလာနေကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။သမရပတ်ခါသူမနဲ့နှစ်ပေါင်းများစွာခင်မင်ရင်းနှီးလာခဲ့တဲ့မိတ်ဆွေတဦးနဲ့သူမရဲ့လက်ထောက်တင်တဲ့အတူမတော်ဩဇာတုံးတဲ့အရှုပ်တော်ပုံတွေမှာပူးပေါင်းကြံစီခဲ့တယ်လို့အဆိုအရှိနေတွေကပြီးခဲ့တဲ့စနေနဲ့တင်းနှင်းကလွန်နေတဲ့မှာပြောဆိုပြီးတဲ့နောက်သမရကိုအခုလိုရာထူးကဖယ်ရှားဖို့စတင်စီစဉ်နေတာဖြစ်ပါတယ်။ရာထူးကနေဖယ်ရှားဖို့အတွက်အချိန်နဲ့လှုပ်ထုံလုပ်နည်းတွေကိုပါတီအနေနဲ့ချက်ချင်းပြန်လည်တုံ့တက်သွားမှာဖြစ်တယ်လို့ပြန်လည်တုံ့တက်ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်မဲ့အဖွဲ့အစည်းတစ်ခုကိုလည်းဖွဲ့စည်းသွားမယ်လို့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ Democratic Party ခေါင်းဆောင်ချူမီအေးကတင်းလာနေကျင်းပတဲ့လွတ်တော်စည်းဝဲတွင်ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရှီယာဗလီတခုမှဒီတနင်္လာနေ့တုန်းကအရတား32ယောက်ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲမှုကိုသူတို့လုပ်တာလို့ IS စစ်သွေးကြောတွေကပြောပါတယ်လူစီကားတဲ့ဘာကီယာအူလန်ဗလီထဲမှာဘာသာရေးအခမ်းအနားတစ်ခုလုပ်နေစဉ်မှာဘုံးခွဲသူကဝတ်ပြုနေသူတွေနားမှာအသေးခံဖောက်ခွဲခဲ့တာဖြစ်ပါတယ်သေဆုံးသူအလုံးဟာအရတားတွေဖြစ်ကြတယ်လို့ကာဘူးမြို့မှုကင်းစုံစမ်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးကပြောပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကသတင်းတို့ထုတ်ပြန်ခဲ့ပါတယ
်ရိုမန်ကက်သလစ်ဖုန်းတော်ကြီးတွေအလုံးအနေနဲ့ပရိသတ်တွေဖျက်ချမှုကိုခွင့်လွှတ်ပေးကြဖို့ပိုပ်ယဟန်မင်းကြီး Francis ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်အစောပိုင်းကဒီပရိသတ်တွေဖျက်ချမှုကိုအကန့်အသတ်အချိန်ကန့်တတ်နဲ့သာခွင့်ပြုထားကြရကအခုထုတ်ပြန်တဲ့ကြေညာချက်အသေးအရအကန့်အသတ်မရှိပြောင်းလဲသတ်မှတ်ပေးလိုက်တာဖြစ်ပါတယ်ပရိသတ်တွေဖျက်ချမှုကိုအရင်ကဘစ်ရှော့ဖုန်းတော်ကြီးတွေနဲ့အပြည့်ဝခံချက်ကိုကြားနာရတဲ့ဖုန်းတော်ကြီးတွေကသာခွင့်လွှတ်ပေးနိုင်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မုံနဲ့ကုဇော်ဝင်းလှိုင်တို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာပြည်မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်မဟာမိတ်တပ်ပေါင်းစု၄ဘွဲ့ကရှမ်းပြည်မြောက်ပိုင်းမြန်မာတပ်မတော်တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ရတာဟာကချင်နဲ့ရှမ်းပြည်နယ်အတွင်းအစိုးရတပ်ကထိုးစစ်ဆင်နေတာတွေကိုရပ်ပေးဖို့နဲ့အပြည့်ရက်ညီညာရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကပြောဆိုလိုက်ပါတယ်အခုလိုရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့စစ်ကြောင်ဒုက္ခသည်တွေအတွက်စိုးရိမ်မိကြောင်းပြည်ပရောက်ကချင်တိုင်းရင်းသားအဖွဲ့ကလည်းပြောလိုက်ပါတယ်ဆက်တွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပါလိမ့်မယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့105မိုင်အပဝင်မုံကိုပန်ဆိုင်နမ်ခန်းနဲ့ကိုခိုင်ဒေသတွေကမြမတက်မတော်တပ်စခန်းတွေကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစု၄ဘွဲ့ဖြစ်တဲ့ရခိုင်တက်မတော် AA ကချင်လွတ်လပ်ရေးတပ် KIA ကိုကန့်တပ်ဖွဲ့ MMDAAတောင်ပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNLD တို့ကနိုဝင်ဘာ20မနက်ပိုင်းကစပြီးဝင်တိုက်ခဲ့တာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနိုဝင်ဘာ21ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္လာမနေ့ညအချိန်ထိတိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရတပ်ကလေကြောင်းကနေတိုက်ခိုက်တာမျိုးရှိခဲ့ကြောင်း TNLD တပ်ရဲ့ပြောခွင့်ရသူဘုံမူတာအိုက်ကျော်က VOA ကိုပြောပါတယ
်။ဟုတ်ကဲ့တိုက်ပွဲတော့ဆက်ဖြစ်တယ်။ဘုံမူကတဲ့မှာမနေ့ကတည်းကဒီညနေမှုချခနေတယ်ဒီကြောင့်ဒီကူလည်းနေချင်းလာပြကတာရှိတယ်ဒီဖုန်းဆဲညနေဒီဒါမှဒီလိုဆိုလာမှာကောင်းမလဲအမလဲတင်းနေရနေရဖြစ်တယ်ဘုရဲ့အခုခိုင်မြင့်နေကမုံစီရမလဲဖြစ်တယ်ဒီခုခိုင်နာတော့လည်းဖြစ်တယ်ညပိုင်းမှာကျွန်တော်တော့ဒီခုခိုင်တက်စခန်းကိုလက်ထဲမှာပဲမလဲအတိကတဲ့ခဲမှုဖြစ်တယ်
မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကအခုလိုတံပြန်တိုက်စစ်ဆင်နွှဲရတာဟာအစိုးရတပ်ရဲ့ထိုးစစ်တွေရပ်ပေးဖို့နဲ့အပြည့်အဝငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဖြစ်တယ်လို့ TNL ဘုံမူတာအိုက်ကျော်ကပြောပါတယ
်တိုက်တယ်ဆိုတာကမြမတမတော်ကတင်းလို့တက်ချက်တင်လာတိုက်တယ်ဒီမြမတမတော်ကအောက်တိုဘာကနေဒီနိုဝင်ဘာလဆန်းထိတောက်လျှောက်ဒီလိုဒီမှာထိုးစစ်ဆင်လာတယ်ထိုးစစ်ဆင်မှာဒီကျွန်တော်နေတဲ့တော်ရင်းတဲ့ပြည်ကိုလည်းလမ်းတိုက်ခိုက်တယ်ဒီလိုအချူရီယာကြီးစခန်းလေးတို့အတိုက်သူတားရှိတယ်အနောက်ဒီအတဘုံမှာဖြစ်တဲ့ချက်နဲ့ဒီမြမတမတော်ကတမကြီးတွေအကြောင်းမဲ့ပြည်သူလူရှိတဲ့နေရာတွေအကြီးရအတွင်းရောကြည့်ရပေါ်ရင်တို့တော့တော်လာလို့ပဲစားတော့တဲ့ရာချင်းအမ်လက်ချင်းတွေအတွင်းမှာလည်းပြစ်ခတ်တယ်အဲ့လိုပြစ်ခတ်တော့တော်စုံစုံနဲ့အဆင်မရှိတဲ့အာဒီလူသူတွေလည်းဖန်စီပြီးနေစတာလည်းရှိတယ်။ကျွန်တော်တို့ကစဉ်းညနာပြန်ပြောင်းမှဒီလာမပေါ်ပြီးပြန်ပြီးတက်ရတာဖြစ်တယ်။အဓိကတော့ဒီတွေ့ဆုံဆွေးနွေးမှုဖြစ်ဖို့လိုတဲ့စီးနေတဲ့ရှင်တွေမျိုးပြီးတွေ့ဆုံဆွေးနွေးမှုလို့လိုတဲ့
ရှမ်းပြည်မြောက်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်စေပေးဆောင်ဒုက္ခသည်2900နီးပါးအတွက်မူဆယ်မြို့တဝိုက်မှာဒုက္ခသည်စခန်း5ခုဖွင့်ထားကြောင်းအစိုးရသတင်းတွေကပြောပါတယ် ဒီလိုစစ်ပေးဆောင်ဒုက္ခသည်တွေဆက်ပြီးတိုးပွားလာတာကိုစိုးရိမ်မိကြောင်းနဲ့အစိုးရရောတိုင်းရင်းသားတပ်တွေပါစစ်ပွဲတွေအမြန်ရပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲတွေလုပ်ဖို့လိုလားကြောင်းနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်ကတိုက်တွန်းလိုက်ပါတယ
်ဒုက္ခတွေအရင်ကပတ်သက်မှတော့ကျွန်တော်တကယ်ကိုစိတ်မတက်မတာဖြစ်ရတယ်ကျွန်တော်အခုတသိန်းကျော်ရှိတဲ့ဒုက္ခတွေကနေပြီးတော့ထပ်ပြီးမှအခုဒုက္ခတွေပိုများလာတဲ့ဖြစ်စဉ်ကကျွန်တော်ဝမ်းနည်းမိတယ်နောက်တစ်ခုကတော့ဒီအဖွဲ့လေးဖွဲ့ကနေပြီးတော့တုံ့ပြန်မှုအနေဖြင့်တိုက်နေရတော့ဒီ105မိုင်ကိတ်လို့ရောက်လာတာဟာကအကုန်လုံးငိမ့်တဲ့နယ်လို့ကျွန်တော်မြင်ပါတယ်အစိုးရနေပြီးတော့ဥဆောင်ပြီးမှဒီလက်နက်ကင်ပဋိပက္ခလမ်းစဉ်ကနေရှောင်ရှားမှငိမ့်ချင်ရေးကိုအကဲလက်တွေ့ဖော်ဆောင်တာတော့ကျွန်တော်ကတိုင်းတူပြည်သားနေပြတော့အင်မတန်ကိုလိုလားတာပါတိုင်းရင်းသားဒေသတွေမှာဒီလိုထိုးစစ်ဆင်နေတဲ့ဟာကိုကြက်တန်းနဲ့ရက်တာတော့အကောင်းဆုံးပါပဲလို့ကျွန်တော်မြင်တာပေါ့နော်
တရုတ်မြန်မာနယ်စပ်ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအမြန်ရပ်ဖို့တရုတ်အစိုးရကလည်းတောင်းဆိုထားပါတယ်။တိုက်ပွဲတွေအတွင်းအရသာတည်ဆုံမှုရှိပေမဲ့စည်ရင်အတိအကျကိုတော့မသိရသေးပါဘူး။စစ်ပေးဆောင်ဒုက္ခသည်တချို့ဟာတရုတ်ပြည်ဘက်ဝင်ပြေးခဲ့တာကြောင့်ရွှေလီမြို့ကျက်ချင်းနေအတင်းကစောင်းအနှွေးတွေနဲ့ဆန်နေကိုလိုက်လံဝေငှပေးနေတယ်လို့ပြည်ကြားရေးဝန်ကြီးဌာနသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညောင်ဝင်းအောင်ပါတစ်ဆက်တည်းပြောရမယ်ဆိုရင်တော့အဲ့ဒီလိုတရုတ်မြန်မာနယ်စပ်အနီးတက်ခိုက်နေတာတွေကိုရက်ဆဲဖို့အတွက်တရုတ်ဘက်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမူဆယ်105မိုင်ကုံသွေးစခန်းအပါအဝင်ဒေသတွင်းကအစိုးရလုံခြုံရေးတပ်စခန်းတွေကိုဒီပိုင်းနဲ့တက်ခိုက်မှုအပေါ်တရုတ်နိုင်ငံဘက်ခြမ်းကတရုတ်နိုင်ငံသားတဦးလေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။တရုတ်ရဲ့အချုပ်အခြာအာဏာနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစင်တွေကိုထိပါမှုမရှိစေရေးအတွက်လည်းတရုတ်ဘက်ကတောင်းဆိုပါတယ်။အကြောင်းစုံကိုမတ်တိန်ကြီးထိုက်ကပြောပြပါလိမ့်မယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေရက်ဆဲဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရခန်းရှောင်းကဒီကနေ့နိုင်ငံကြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ
်11月20日缅甸部分民地武与政府军在缅北地区临近中缅边境的缅方一侧发生交火。
တရုတ်နယ်စပ်ညီမြန်မာနိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ20ရက်နေ့တုန်းကမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အစိုးရစစ်တပ်အကြအပြန်အလှန်ပစ်ခတ်မှုဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေကနေကြီးတွေတရုတ်ဘက်ကိုကျပြီးတရုတ်နိုင်ငံသားတဦးလက်ပေါင်းမှာတန်ရာရပါတယ်။တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုအကောက်အွယ်ပေးဖို့အတွက်နယ်စပ်လုံခြုံရေးကိုတင်းကျပ်သွားမှာဖြစ်ပြီးမြန်မာဘက်ကလည်းအကြောင်းကြားထားပြီးပါပြီ။မြန်မာနိုင်ငံတွင်းကတရုတ်နိုင်ငံသားတွေကိုလည်းသတိနဲ့နေထိုင်ကြဖို့စီရေးပဋိပက္ခဖြစ်နေတဲ့ဒေသတွေကိုခီးမသွားကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ
်။ရှမ်းပြည်နယ်တွင်ကတိုက်ပွဲတွေဟာကချင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KIA ဖုံချရှင်ရဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့တောင်ပလောင်တပ်ဖွဲ့ TNLA တို့ပူးပေါင်းပြီးတိုက်ခိုက်တာလို့မြန်မာအစိုးရကသတင်းထုတ်ပါတယ်။လက်နက်ကိုင်အဖွဲ့တွေဘက်ကတော့ဒီ၃ဖွဲ့တွေမဟုတ်ဘဲရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ပါပါတယ်ဆိုပြီးလက်နက်ကင်လေးဘွဲ့ပူပေါင်းတိုက်ခိုက်တာဖြစ်တဲ့အကြောင်းပူးရဲကြေညာချက်ထုတ်ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့အခြေအနေတွေကိုထိန်းနိုင်ဖို့မျှော်လင့်ထားတယ်လို့နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်中方正继续密切关注形势发展并与缅方保持沟通我们强烈希望
ဒီအခြေအနေကိုတရုတ်ဘက်ကအနီးကပ်အာရုံစိုက်စောင့်ကြည့်နေမှာဖြစ်ပြီးမြန်မာအစိုးရနဲ့လည်းဆက်သွယ်ဆောင်ရွက်နေမှာပါနှစ်ဖက်လုံးကအခြေအနေတွေတည်ငြိမ်အောင်ထိန်းသိမ်းဖို့တင်းမာမှုတွေတကြောပြန်မဖြစ်အောင်ကာကွယ်ဖို့စီရေးအရရည်ယူဆောင်ရွက်ချက်တွေကိုချက်ချင်းရပ်ဆိုင်းဖို့နဲ့နေဆက်ဒေသပြန်လည်တည်ငြိမ်ရေးအတွက်လက်တွေ့ဆောင်ရွက်ဖို့နောက်တရုတ်ရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအန်ဒရယ်ဖြစ်စေနိုင်မဲ့အခြေအနေတွေကိုနှစ်ဖက်စလုံးကရှောင်ရှားနိုင်မယ်လို့တရုတ်ဘက်ကခိုင်ခိုင်မာမာမျှော်လင့်ထားပါတယ
်။ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကတော့ဖြစ်နေသေးပါ။မူဆယ်မြို့နယ်ပန်ဆိုင်နယ်မြေရဲစခန်းကိုဒီကနေ့လက်နက်ကင်တရာလောက်ဝင်တိုက်ခဲ့တယ်လို့နမ်မတူဘော်ရင်းသွားကားလန်ဘော်ကတရာတစင်လဲပောက်ကွဲမှုဖြစ်တာကြောင့်ပျက်စီးသွားပြီးသွားလာလို့မရဖြစ်နေပါတယ်။မနေ့ကတိုက်ခတ်မှုတွေကြောင့်ပိတ်နေခဲ့တဲ့မူဆယ်ပြည်တော်စုလမ်းမကြီးကတော့ဒီကနေ့ပုံမှန်သွားနိုင်ပြီလို့လဲမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြသွားတာပါ။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေကနေမြန်မာနိုင်ငံရဲ့အနောက်ဖက်ခြမ်းကအခြေအနေကိုဆက်ပြီးတော့တင်ပြကြပါတယ်။ရခိုင်ပြည်နယ်မောင်တော့ခရိုင်နယ်မှာစစ်တပ်ကနေမီရှင်းလင်းရေးဆက်လက်ဆောင်ရွက်နေချိန်မှာပဲနတ်မြစ်တစ်ဖက်ကမ်းမှာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်900လောက်ရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာတချို့ကို Cox's Bazar မြို့ကဒုက္ခသည်စခန်းတွေမှာနေရာချထားပေးနေတယ်လို့တချို့ကတော့မြန်မာနိုင်ငံဘက်ကိုပြန်ပို့နေတဲ့အကြောင်း Reuters ရုပ်သံသတင်းကိုအခြေခံပြီးတော့မတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျ။
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနတ်မြစ်ကိုဖျက်ချော်ပြီးကော့ခ်ဆက်စ်ဘဇားမြို့ကိုနိုဝင်ဘာ22ရက်တနင်္လာနေ့ကရောက်လာကြတဲ့ရိုဟင်ဂျာတွေကိုကူတူပလောင်ဒုက္ခသည်စခန်းစီကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပို့ဆောင်ခဲ့ပါတယ်။ယာနဲ့ချီရောက်လာကြသူတွေက64ယောက်ကိုတော့ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ကထိမ့်သိမ်းခဲ့ပြီးတော့နေရင်းချင်းမှာပဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့ Reuters သတင်းကပြောပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းသူများအရေးဆောင်ရွက်နေတဲ့ IOM အဖွဲ့ကအမည်မဖော်လိုသူတယောက်ရဲ့အပြောအရတနင်္လာနေ့တနေ့ထဲမှာမြန်မာဘက်ကရောက်လာတဲ့ရိုဟင်ဂျာ900ကျော်ရှိတယ်လို့ပြောပါတယ်။အခုလိုရောက်လာသူတွေအရေးကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ IOM ရဲ့ဒုက္ခသည်ရေးရအစီအစဉ်တာဝန်ခံ Saiket Biswas ကပြောပါတယ်
။ We are observing the situation currently.And we are also coordinating with the law enforcing agencies and local administration.
လက်ရှိအခြေအနေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်။လုံခြုံရေးတာဝန်ယူတဲ့အဖွဲ့တွေ၊ဒေသခံအစိုးရအဖွဲ့တွေနဲ့လည်းကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။သူတို့ဘက်ကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုစောင့်နေရင်းအခြေအနေကိုလေ့လာနေပါတယ်
။မောင်တော်ခရိုင်တွေကလုံခြုံရေးစခန်းတွေကိုလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေသေဆုံးခဲ့တယ်လို့လက်နက်တွေကိုလည်းတိုက်ခိုက်သူတွေကယူသွားခဲ့ပြီးတဲ့နောက်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ပြီးတော့လက်နက်တွေကိုပြန်လည်ရှာဖွေနေပါတယ်။နေမြေရှင်းလင်းရေးလုပ်မှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေကြောင့်ကုလသမဂ္ဂအမေရိကန်အစိုးရအပြင်လူအခွင့်အရေးအဖွဲ့တွေကဒီဆွဆွဲချက်တွေကိုပွင့်လင်းမြင်သာစွာစုံစမ်းပေးဖို့အတွက်မြန်မာအစိုးရကိုတောင်းဆိုနေပါတယ်။အစိုးရဘက်ကတော့လူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးလို့ညှင်းဆန်ခဲ့တယ်လို့လူအခွင့်အရေးအဖွဲ့တချို့ရဲ့ပြောကြားမှုတွေမှာအချက်အလက်တွေမှားနေတယ်လို့ပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်စီကအချက်တွေကိုအခြေခံပြီးတော့ထွက်ပြေးသူတွေမရှိပါဘူးလို့အစိုးရဘက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါတယ်
။အာဆောင်မဲ့ပါတယ်ဗထားရမလက်တီရလာလာဂျိုင်းမာဒီဘလိုင်းနေကင
်ကိုစစ်တပ်ကကျမယောက်ျားကိုတပ်ပစ်တယ်ကျမတို့အိမ်ကိုလည်းမိရှို့ကြတယ်ကျမတို့ကိုဘယ်သူမှလည်းကူညီမဲ့သူမရှိဘူးလို့ကျမတို့ဒီကိုထွက်ပြေးလာကြတာပါ
။ဇေဇေကျပါရီကတဲ့ချီဒိုင်ယိုရီရိုက်တာ
သူတို့နှိမ့်ဆက်တာကိုကျွန်တော်တို့မခံနိုင်တော့လို့ကျွန်တော်တို့ညဘက်မှာလှေနဲ့မြစ်ကိုဖြတ်ပြီးထွက်ပြေးလာကြတာပါ၄နိုင်လောက်ဘင်္ဂလားဒေ့ရှ်ကိုရောက်ပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာအမျိုးသမီးမာရီယမ်ခါတူးနဲ့ရိုဟင်ဂျာအမျိုးသားမိုဟာမက်ဟာဆင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်လွန်ခဲ့တဲ့သတင်းဘက်ကတိုက်ခိုက်မှုတွေတိုးလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူယာနဲ့ချီရှိတယ်လို့ရိုဟင်ဂျာတွေကသူတို့ရဲ့သတင်းတောက်တွေကိုပြောပြတယ်လို့ Reuters သတင်းထဲမှာရေးထားပါတယ်ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ဖွဲ့တပ်ရင်းမှုမိုဟာမက်အဘူဇာအယ်ဇိုင်ကလည်းမြန်မာဘက်ကနေသူတို့နိုင်ငံထဲဝင်ဖို့စ조사နေကြသူတွေရှိတယ်လို့ပြောပြပါတယ
် Of course the situation is bad inside and something happened inside Myanmar and then people are trying to intrude into Bangladesh since we are very much vigilant in the bordering area
ချင်းနေရေးဆိုတာကတော့တည်ကြတာပေါ့ဗျာမြန်မာနိုင်ငံဘက်မှာတခုဖြစ်လို့ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ဖို့စ조사ကြတာပေါ့နေဆက်ဒေတာလုံခြုံရေးကိုကျွန်တော်တို့အထူးသတိထားတဲ့အတွက်တရားမဝင်ဝင်ရောက်ဖို့စ조사မှုမှန်သမျှကိုတားဆီးနိုင်ဖို့ကျွန်တော်တို့ဘက်ကတော့စ조사ပါတယ်။နှစ်နိုင်ငံနေဆက်ကြားမှာနတ်မြစ်ပဲခြားနေတော့သူတို့ကလှေတွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်နိုင်ဖို့စ조사နေကြတာပါ
။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေအတွက်နေဆက်ကိုဖွင့်ပေးထားဖို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးကျောင်းကအခုရက်ပိုင်းအတွင်းမှာပဲတိုက်တွန်းခဲ့ပါတယ်။လုံခြုံရေးစိုးရိမ်နဲ့ရခိုင်ဒေသခံတချို့လည်းမောင်တော်မျိုးနဲ့ဘူဒီတောင်မျိုးတွေပေါ်စီကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။မောင်တော်ခရိုင်မှာလက်တွေဖြစ်နေတဲ့အခြေအနေမှန်ကိုသိနိုင်ဖို့အတွက်သတင်းမီဒီယာတွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့တောင်းဆိုမှုတွေလည်းပို့ပြီးတော့ထွက်ပေါ်နေပါတယ်။အောက်တိုဘာလ9ရက်နေ့ကစလို့အခုအထိအိုးအိမ်တထောင်ကျော်ဖျက်ဆီးခံခဲ့ရတဲ့အကြောင်း Human Rights Watch ကဂျိုရုဓာတ်ပုံတွေကိုကိုးကားပြီးတော့ November 20ရက်နေ့တုန်းကပဲသတင်းထပ်မံထုတ်ပြန်ခဲ့ပါတယ်။မောင်တော်ခရိုင်ထဲမှာလုံခြုံရေးဟာစိုးရိမ်ရတဲ့အခြေအနေမျိုးစစ်စရေးနည်းမြစ်ဖြစ်နေတတ်မှတ်ပြီးတော့လုံခြုံရေးအထူးတင်းကျပ်ထားတာလို့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တွေကပြောပါတယ်ကုလသမဂ္ဂအမေရိကန်အပါအဝင်သံတမန်တချို့ကတော့နိုဝင်ဘာလဇန်းကပဲအစိုးရရဲ့စီစဉ်ပေးမှုနဲ့စစ်တွေမျိုးနဲ့မောင်တော်မျိုးတောင်ဘက်ကိုတွားရောက်လေ့လာနိုင်ခဲ့ကြပါတယ်စစ်တပ်ရဲ့နည်းမြစ်ရှင်းလင်းရေးလုပ်နေစဉ်လက်နက်ကင်ဆောင်ထားသူတွေရဲ့တိုက်ခိုက်မှုတွေလည်းရှိနေတာကြောင့်အကြမ်းဖက်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်လို့အဖြစ်မှန်ပေါ်နိုင်ဖို့အတွက်နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းသွားဖို့ရှိတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မတ်ဆုမြတ်မမတောရရှိမြတ်ခင်ဗျာအမေရိကန်နိုင်ငံကအထင်ကြီးရေးတက်ကသူနိုင်ငံတကာဆက်ဆံရေးဌာန WIR ကကြီးမှုကျင်းပတဲ့နိုင်ငံတကာကျောင်းသားလူငယ်များဇဂီးလူပွဲမှာမြန်မာနိုင်ငံကအထက်တန်းကျောင်းသားကျောင်းသူတွေလည်းဝင်ရောက်ပြီးတော့ရှင်ပြိုင်ခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံကကျောင်းသားတွေအနေနဲ့ဒီဇဂီးလူပွဲမှာပထမဦးဆုံးကျင်ဝင်ရောက်ရှင်ပြိုင်ခြင်းလည်းဖြစ်ပါတယ်။အပြည့်စုံကိုကိုစော်ဝင်းလှိုင်ကစူးစီးတင်ပြပေးပါလိမ့်မယ်။
မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာပုဂ္ဂလိကကျောင်းတွေဖြစ်တဲ့ရန်ကုန် Academy International ကျောင်း MISY မြန်မာ International School ရန်ကုန် ISY The International School ရန်ကုန်စတဲ့၃ကျောင်းကကျောင်းသားကျောင်းသူတွေ YNRA အဖွဲ့ကဥဆောင်ကျင်းပတဲ့ဒီစကရေလူပွဲမှာပထမဆုံးအကြိမ်ဖြစ်ဝင်ရောက်ရှင်ပြန်ကြတာဖြစ်ပါတယ်။နေ့စဉ်ကျင်းပတဲ့ဒီစကရေလူပွဲအတွက်အကျောင်းအရာတွေကိုတော့နေ့စဉ်ပြောင်းလဲသတ်မှတ်ပေးနေတာမှာအခုနှစ်အတွက်တော့စာပေအနုပညာနဲ့ဂီတရာဇဝမှုနဲ့တရားစီရင်ရေးအများပြည်သူရေးရာကိစ္စရပ်တွေအပြင် Field State လို့ခေါ်တဲ့အဖက်ဖက်ကချွတ်ချုံကြနေတဲ့နိုင်ငံများစတဲ့အကြောင်းအရာတွေကိုရွေးချယ်ပေးထားပါတယ်။ဒါပေမဲ့ဘယ်နေ့မှာဘယ်အကြောင်းအရာတွေကိုဆွေးနွေးမယ်ဆိုတာကိုတော့စကရေးလူပွဲမကျင်းပခင်15မိနစ်အလိုမှရွေးချယ်ပေးတာဖြစ်တယ်လို့ဒီစကရေးလူပွဲမှာပါဝင်တဲ့ရန်ကုန် Academy International ကျောင်းကကိုရန်ကျောင်းသူမယွန်းသူလင်းကပြောပါတယ
်။ Topic တွေကိုသူကပဲပေးတာ15မိနစ်အချိန်ပေးတယ်15မိနစ်လက်တန်းပေါ့အခုခေတ်ဖြစ်နေတဲ့ဟာဥပမာဆိုရင်ဟို Donald Trump တို့ပါတော့ office အတွက် run လုပ်တဲ့လူတွေကလိန်နဲ့လိန်လားမလိန်လားကိုဖတ်တဲ့ set တွေနဲ့စမ်းရမယ်ပေါ့အဲ့ဒါဆိုရင် politician တွေက light detector test ကိုလုပ်ကြတာမလုပ်ရဘူးလား debate လို့အဲ့လိုအများအဲ့လိုနောက်ထပ်တခြား debate တွေအများကြီးပဲရှိတယ်အဖွဲ့တစ်ဖွဲ့မှာ3ယောက်ရှိတယ်နော်တယောက်တကာပေါ့ first speaker second speaker third speaker ဆက်လို့တော့ဗာပေးမှလည်းသူကလုံးဝမကြည့်ဘူးတချိန်မဲ15မိနစ်โอ้ you have 15 minutes starts now so ဘိုင်းကနေအတော့ဘယ်လို15မိနစ်တွဲမှာအသေးလောက်ကမရရအောင်အဲ15မိနစ်တွဲမှာကိုမပြီးရင်ပြောနိုင် information တွေချာမရှာနိုင်အဲကိုပဲအမှန်နဲ့မှာပေါ့ကိုပြောဖို့ဘာမှမရှိဘူးရှင်းတော့ပေါ့ John Trump အကြောင်းအဲ့လို John Trump ကကောင်းလားမကောင်းလားအဲ့လိုနှစ်ဖက်စီရှိရဲ့ argument ပေါ့15မိနစ်တွဲမှာကိုဘာမှမလုပ်နိုင် worry လည်းနည်းနည်းနေရတယ်ဖက်စီကဆိုရင်ပို့ဆိုရဲ့အရင် first week ဆိုတော့အရင်ဆုံးငယ်လောက်က15မိနစ်ပဲရှိတာ
နိုင်ငံတကာကြီးရကိစ္စတွေပုံမသိရှိနားလည်စေရအတွက်ရည်ရွယ်ပြီး1969ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ရေးတက်ကတော်နိုင်ငံတကာဆက်ဆံရေးဌာန YIR ကနိုင်ငံတကာမှာရှိတဲ့အထက်တန်းကျောင်းသားကျောင်းသူတွေအနေနဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတကာကြီးရကိစ္စရပ်တွေကိုပုံမသိရှိနားလည်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဒီစကရေးလူပွဲကိုစီစဉ်ကျင်းပပေးတာဖြစ်ပါတယ်စကေးလူပွဲအဆင့်ဆင့်မှာအနိုင်ရပြီးတော့မှအမေရိကန်ပြည်ထောင်စုကွန်နက်တီကတ်ပြည်နယ် New Haven မြို့မှာရှိတဲ့အထင်ကရရေးတက်ကတော့မှနောက်ဆုံး final အဖြစ်ကျင်းပတာဖြစ်ပါတယ်
။ဟိုရန်ကုန်မှာတခါလုပ်တယ်ရန်ကုန်မှာနိုင်တယ်ဆိုရင် Go Around ပေါ့ဟို Go Around ကဂျူနိုကဘန်ကောက်မှာလုပ်တည်တယ်။ဘန်ကောက်မှာလည်းပြန်လုပ်ကြတယ်အဲ့လိုဆိုဘန်ကောက်မှာအမှတ်များ qualify ဖြစ်တော့အခုဒီက final stage ဒီက tournament of champions
စကေးလူပွဲကို senior နဲ့ junior အကြီးတန်းနဲ့အငယ်တန်းဆိုပြီးအသက်အရွယ်လိုက်နှမျိုးခွဲပြီးကျင်းပတာမှာမတ်ယွန်းသူလင်းကအငယ်တန်းမှာဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။စကေးလူဝဲမှာအကြီးတန်းကနေဝင်ရောက်ရှင်ပြိုင်တဲ့ရန်ကုန် Academy International ကျောင်းကနောက်ထပ်ကိုရန်ကျောင်းသူမတ်ဆုလတ်ညီညီကလည်းစကေးလူပွဲကိုဘာကြောင့်ကြိုက်နေတဲ့တဲ့ဆိုတာအခုလိုပြောပြပါတယ
်။စိတ်ဝင်စားဖို့ကောင်းတယ်တဖေးဆိုတာ။တကယ်ရှာကြည့်လိုက်လို့ရှင်နှစ်ဖက်စလုံးကနိုင်ရဲနိုင်နိုင်တယ်လို့ရှုံးလဲရှုံးထိုင်တယ်။ကိုပြောရဲပုံမှာမူတည်ရဲ့ပြီးတော့ source love strong killer ဆိုတဲ့ဟာနိုင်နာလည်းအလောက်ကြီးမကြီးပါဘူးရှုံးနာလည်းအလောက်ကြီးမကြီးအဲ့ဒီ outcome ကို accept လုပ်နိုင်အောင် train လုပ်ပေးသလိုပဲ like ရှုံးရင်လည်းလက်ခံနိုင်တယ်ဒါပေမဲ့ကိုကတော့ကိုအတက်နိုင်ဆုံးစူးစမ်းဖို့တော့ကတော့အဲ့လိုသင်ပေးသလိုပဲအဲ့ဒါကြောင့်ဖောက်ဝင်ကြိုက
်ဒီစကရေလူပွဲရဲ့အကြီးတန်းအဖွဲ့အတွက်နိုင်ငံပေါင်း50ကကျောင်းသားကျောင်းသူပေါင်း1500ဝင်ရောက်ရှင်ပြိုင်တာဖြစ်ပြီးအငယ်တန်းအတွက်ကတော့နိုင်ငံပေါင်း40ကကျောင်းသားကျောင်းသူပေါင်း3000ဝန်းကျင်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်ဒီစကရေလူပွဲရဲ့အနိုင်ရှုံးရလကတော့ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်နဲ့မရှိမနှောင်းမှာပဲထွက်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အနေနဲ့ VOE ကိုအကြံပြုစာရေးသားပေးဖို့လိုတယ်တိတိချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဆက်သွင်းနိုင်ပါတယ် VOE ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နေကြပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဘူပိုင်းအခက်ခံတာလည်းပြောင်းနေဟိုလောလောဆယ်ဘူပိုင်းအခက်ခံတာပြောင်းနေတော့ဟာခြေွက်မှာဘလို့မှသူက market maker အနေနဲ့မရှိဘူးဖြစ
်တယ်ဒါကတော့ရခင်ဗဟိုပိုင်းရဲ့ဥက္ကဋ္ဌဟောင်းဦးသိန်းလွင်ဖြစ်ပါတယ်စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါဒါအပြင်တုတ္တဆောင်လွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်ဒုတိယဝန်ကြီးတူကိုရာထူးကနေဖယ်ရှားလိုက်တယ်ဆိုတဲ့ကိစ္စကနိုင်ငံရေးအတန်းဝန်းကိုလှုပ်ခတ်သွားစေတဲ့အကြောင်းထက်ဇော်နိုင်ရေးသားထားတဲ့သတင်းဆောင်မကို AOD online သတင်းမှာဖတ်ရှုရပါတယ်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကိုတာဝန်ကနေရပ်ဆိုင်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကနေတောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ဘာကြောင့်တာဝန်ကနေရပ်ဆိုင်းလိုက်တယ်ဆိုတာကိုတော့ဖော်ပြမထားသလိုသမ္မတရုံးရဲ့ပြောခွင့်ရဥစော်ထီးကလည်းပြောဆိုဖို့ညှင်းဆိုခဲ့တယ်လို့ရေးသားထားပါတယ်။ဒေါက်တာထွန်းဝင်းကတော့တင်းနေတာရှင်းလင်းပွဲခေါ်ယူပြီးတော့သူနဲ့ဝန်ကြီးဖြစ်သူဒေါက်တာအောင်သူတို့လာစဉ်ကျင်းပတဲ့ဝန်ကြီးဌာနအစည်းအဝေးတစ်ခုမှာစကားအခြေတင်ဖြစ်ခဲ့ကြသလို NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်နဲ့သူနဲ့ကြားမှာလည်းမေယာတင်းစီးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေဖြစ်ခဲ့တယ်လို့ပြောဆိုကြောင်းရေးသားထားပါတယ်။အဲ့ဒီနောက်ဦးဝင်းထိန်ကသူ့ကိုခေါ်တွေ့ပြီးတော့ယာရုကနေနှုတ်ထွက်ဖို့ပြောဆိုခဲ့ပေမဲ့ဘာကြောင့်ထွက်ခိုင်းရတာလဲဆိုတာကိုမပြောခဲ့တဲ့အကြောင်းတမနာယုံအရာရှိတယောက်ကလာပြီးတော့နှုတ်ထွက်စာကိုလက်မှတ်ရေးထိုးပေးဖို့နဲ့ထိုးမယ်ဆိုရင်နင့်နာကြီးပေးမယ်မထိုးဘူးဆိုရင်တော့ပေးမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်သူ့အနေနဲ့ပြောသလိုမလုပ်ခဲ့ပဲတမနာရဲ့ဆုံးဖြတ်ချက်ကိုစောင့်မှမယ်လို့ပြောဆိုခဲ့ပြီးနောက်တနေ့သတင်းစာမှာတာဝန်ကနေရက်ဆဲလိုက်ပြီးဆိုတဲ့အကြောင်းပါလာတဲ့အတွက်အာအားတင့်ခဲ့ရကြောင်းဒေါက်တာထိုးဝင်းကတင်းတော့ဒီကိုပြောဆိုတယ်လို့ရေးသားထားပါတယ်။ဒေါက်တာထွန်းဝင်းဟာလူလေးစားခံရတဲ့ဆက်ပြိုးရေးပညာရှင်တစ်ယောက်ဖြစ်ပြီး AB လမှာနိုင်ငံတော်အာဏာကိုစတင်တာဝန်ယူခဲ့တဲ့ရတအစိုးရအတွင်းပထမဦးဆုံးတာဝန်ကနေရက်စဲခံခဲ့ရတဲ့ပထမဦးဆုံးအစိုးရအဖွဲ့ဝင်ဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးအတွက်တရုတ်ဘက်ကပုံမှုပြီးတော့ကြိုးပမ်းအားထုတ်ဖို့လိုအပ်နေတယ်ဆိုပြီးအိုင်ယွန်းကတရုတ်နိုင်ငံပိုင်း The Global Times သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေလုံးအပြည့်ရသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်တနည်းနဲ့တစ်လအကြာပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံမြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ခနောခနဲ့ညီညာရေးဟာပျက်စီးသွားခဲ့ရတယ်လို့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသဟာဆိုလို့စစ်တလင်းပြင်ဖြစ်ခဲ့ရတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။တရုတ်နိုင်ငံရဲ့နယ်နိမိတ်အတွင်းလက်နက်ကြီးကြီးတွေကြားရောက်ခဲ့တယ်လို့တရုတ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရေးတောက်ကလည်းမြင့်တက်လာတယ်လို့ဆိုပါတယ်။ဒီဖြစ်ရဟာအစာပိုင်းလောက်သာရှိသေးပြီးတိုက်ပွဲတွေထပ်ဖြစ်လာနိုင်ပွဲရှိတယ်လို့အခဲခတ်တွေကတုံ့တက်ကြတယ်လို့ရေးသားထားပါတယ်။ဒေသခံတရုတ်အစိုးရတာဝန်ရှိသူတွေကထွက်ပြေးတင်းရှောင်လာကြသူတွေကိုတာဝန်ယူထားပြီးတော့ဒဏ်ရာရထားတဲ့သူတွေကိုဆေးကုသမှုပေးတယ်လို့လူသားချင်းစာနာမှုအထောက်အကူတွေပေးနေတယ်လို့ရန်ကုန်မှာရှိတဲ့တရုတ်တန်ယုံကထုတ်ပြန်ထားတဲ့အကြောင်းရေးသားထားပါတယ်။နေကြာကတရုတ်စစ်တပ်ကလည်းအစင်သင့်ပြင်ထားတဲ့အကြောင်းတရုတ်ကာကွယ်ဝန်ကြီးဌာနကိုကူးကားပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံဟာပထဝီအနေထားအရဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာကုန်သွယ်ရေးလမ်းကြောင်းမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်နေသလိုတရုတ်နိုင်ငံအနောက်တောင်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာတို့ကိုကြားကန်ဆက်သွယ်ထားတဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတရုတ်ဥဆောင်ပြီးတော့ပြုလုပ်နေတဲ့ခေတ်သစ်ပိုလန်မှစီမံကိန်းရဲ့အချက်အချာရပ်တည်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီအချက်တွေကြောင့်မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကျစေရေးကိစ္စမှာတရုတ်နိုင်ငံကပိုးပြီးတော့တက်တက်ကြွကြွပါဝင်ဆောင်ရွက်ရမှာဖြစ်တယ်လို့အာဆီယံအဖွဲ့ကြီးနဲ့လက်တွဲပြီးတော့လည်းနိုင်ငံတကာကြိုးပမ်းမှုတရအနေနဲ့စ조사တဲ့လို့ထောက်ပြရေးသားထားပါတယ
်။လက်ရှိအစိုးရအဖွဲ့တွေကသက်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ်အပြောင်းလဲကိုပေါ်ဆောင်တဲ့နီလန်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ပြောင်းလဲခြင်းတံပီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလား။အ ခုလာမယ့်အင်္ဂါညတိုင်းရိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အခုညဘက်တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေည9နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် EDN အသုံးကတော့
The Last Straw
ဖြစ်ပါတယ်စာလုံးပေါင်းက THE theLAST, the last ka, now so, STRAW, straw ga, kao yu, so ro, zikwai hun ye, da yai, diwe ga ro, now so, kao yu, mien bo. Di dong sin te la ra ga ro,
the straw that broke the camel's back.
So re, so yuz ga ga, lu su ba re. Di so yu ma, CAMEL, camel, so re, she le bai, bu bien de, ga na ya, di da dwi ma,ခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတဲခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်သောတာဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုံစီတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ပြီးတဲ့ဥမာကတော
့ it's the last strawfor me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတစ်ကြီးဝယ်စီးတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစေတာရံဖြစ်စေတာဒေါသထွက်စေတာမိပြက်စေတာစိတ်ကုံစေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်အစီအစဉ်လေးကိုနားဆင်ကြရတော့မှာပါအရင်ဆုံးတော့စီးပွားရေးကဏ္ဍပါမြန်မာနိုင်ငံအတွင်းဒေါ်လာငွေလဲနှုန်းဟာ6နှစ်အတွင်းမှာအမြင့်မားဆုံးကိုရောက်ရှိလာပြီးတော့ဒေါ်လာကိုကျပ်1300ကျော်ထိဖြစ်သွားခဲ့တာဟာသွင်းကုန်များပြီးတော့ပြပပုတ်ကုန်အားနည်းနေတဲ့အတွက်ကြောင့်ဖြစ်တဲ့သူအရင်တော့ကဘဟုဗန်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကပြောဆိုလိုက်ပါတယ်မြန်မာကျပ်ငွေတန်ဖိုးဘာကြောင့်ကျနေရသလဲဆိုတာကိုဦးသိန်းလွင်ကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့နိုဝင်ဘာလ18ရက်နေ့ထိမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုကျပ်1322ကျပ်အထိကျသွားခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့9နှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအနှိမ့်ဆုံးကိုကျဆင်းသွားတာလည်းဖြစ်ပါတယ်။တစ်ဖက်မှာကုန်စည်နှုန်းတွေကြီးမြင့်နေတဲ့အချိန်ထဲမှာပဲမြန်မာကျပ်ငွေတန်ဖိုးအခုလိုကျနေတာဟာပြည်ပကသွင်းကုန်တွေပေါ်မိခိုအားထားနေရပြီးပြည်တွင်းစီးပွားကျဆင်းနေတဲ့အတွက်ဖြစ်တယ်လို့ရခင်ဗဟိုဗန်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသုံးသပ်ပါတယ်
။နံပါတ်1ကတော့သွင်းကုန်ကဝေလဝါဒါတဟုန်လို့တက်နေတဲ့အတွက်အဲ့ဒီတွင်းကုန်အတွက်လည်းဒါခုနဒီဒေါ်လာဝယ်လို့အတက်နေတာမြင့်နေတာတူကြောင်းပါတော့။နေစားကုန်တွေအပိုင်းမှာပြန်ကြည့်ရင်လည်းခုနနိုင်ငံငွေချေးထက်ကိုဒေါ်လာပဲအပြူရောင်းဝယ်လုပ်ကြတာဟုတ်။အဲ့ဒီမှာလည်း ဟောဒီဈေးကွက်ကြီးကလည်းကြီးထွားနေတယ်ဗျာဟုတ်လားနေစားမှာရောခုနဒီတခြားမလေးရှားတို့စင်ကာပူတို့အစပေါ့လေဒီဘက်ကိုပို့တယ်လွှဲတယ်ငွေလွှဲတယ်ရတယ်ဒါကြီးထွားနေတာပေါ့ဆိုတော့ तू ကအဲ့ဒါလေးတွေလည်းလမ်းကြောင်းတစ်ခုရှိတာပေါ့နော်အဲအဲ့တော့ပြပဈေးကွက်ကခုနချဲ့နေလို့ရှိရင်တော့ဟို speculation ခေါ်တာပေါ့နော်ဈေးကစားနေလို့ရှိရင်လည်းဒါဟုတ်ကဲ့ဘောဘာပိုင်းတို့ဘာတို့ကထိန်းကြောက်တော့လည်းခက်တယ်လေအဲဒါလည်းဒေါ်လာဈေးတက်ရခြင်းအကြောင်းရင်းလေးတစ်ခုပိုင်းပါလိမ့်မယ
်ပြပကအတွင်းကုန်တွေများနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကပို့ကုန်ကျဆင်းနေတာဟာလည်းဒေါ်လာဈေးကိုမြင့်စေတဲ့အကြောင်းတရားဖြစ်တယ်လို့ဆိုပါတယ
်နောက်တစ်ခုကပို့ကုန်လည်းကျွန်တော်ကကျနေတာလေတတိထားမျိုးလို့လို့ပို့ကုန်ကျနေတော့ငွေရငွေရနည်းလာတော့ဟိုမှာတစ်ဖက်ကအတွင်းကုန်ရဝယ်လို့အားလည်းမြင့်နေတဲ့အချိန်မှာနော်ဟိုဒေါ်လာရဲ့ဝယ်လို့အားလည်းမြင့်တက်နေတာပေါ့ဟုတ်တော့မလား
ဟုတ်ကဲ့
တော့အဲ့ဒါဘာနေမှာတကြည့်ဘူးတည်တာလေဘာနေမှာသူကဟိုအတွဲကုန်လိုအပ်ချက်နဲ့သူကဒေါ်လာအယောင်ဒေါ်လာဝယ်တဲ့လုံးဝပူတော့မြင်မာတယ်လို့အတွဲတွက်ဆလို့ရတော့
ဟုတ်ကဲ့
အဲ့ဒီပိုင်းနဲ့တပိုင်းပါတော့ဗျာတွဲဒေါ်လာဝယ်လို့ဟာဖြစ်တဲ့ပိုင်းနဲ့တပိုင်းပါအောင်အဲ့လိုလေဟိုပြန်ကြည့်တော့အဲ့လိုလေတွေ့နိုင်တယ
်ငွေလဲနှုန်းတည်ငြိမ်အောင်လှုပ်ဆောင်ပေးနိုင်တဲ့ဘ ਹੁ ပိုင်းရဲ့အခန်းကဏ္ဍကလည်းဒီနေရာမှာပျောက်နေတယ်လို့ဦးတန်းလွင်ကပြောပါတယ
်တော့ဘ ਹੁ ပိုင်းရဲ့အခန်းကဏ္ဍလည်းပျောက်နေတယ်ဟုတ်လို့ဗျာဘူဘကကရပြောင်းနေတော့ဟာဈေးကွက်မှာဘယ်လိုမှသူက market maker အနေနဲ့မရှိဘူးဖြစ်နေတာ။ဒါလားဈေးကွက်သူထိကြောင်းနိုင်တဲ့အနေထားမရှိတော့အဲ့ဒီမှာဟိုဒါဒေါ်လာဈေးတက်ရတဲ့အကြောင်းတွေတစ်ခုပါတော့ဘူး။သူကထိကြောင်းပေးရမှာကိစ္စပါတော့။သူက market maker မဟုတ် market follower ဖြစ်နေတော့သွားอยู่။အဲ့ဒါဆိုဘယ်လိုလုပ်မလဲ။ဟုတ်တယ်မလား။ဒီဈေးကွက်ရဲ့နောက်လိုက်တစ်ဖြစ်လို့မရဘူးလေ။သူကဘယ်လိုရှေ့ဆောင်သွားမယ်ဆိုရဟာလေးတော့ဒါစဉ်းစားမှုလို့။အဲပူပိုင်းဘိုင်းမှာလည်းခုနပြောတဲ့ကြွားကြည့်ဘူးဘိုင်းတွေကိုသာမြင့်တင်ဖို့ရည်ကြည်ပါပြီက
ပြည်တွင်းစီးပွားအားကောင်းပြီးပြည်ပပုတ်ကိုမြင့်လာစေဖို့အတွက်နိုင်ငံအတွင်းကစီးပွားရေးလုပ်ငန်းတွေကိုအခွန်လျှော့ကောက်တာမျိုးလုပ်ပေးတဲ့နယ်လို့ဦးတန်းလွင်ကအကြံပြုပါတယ
် incentive ဆိုတာလည်းပေးဖို့လိုတယ်ဗျဒါ tax incentive ဆိုတာအမြဲစီကောင်းတဲ့ထင်ထားဖို့လိုတယ်ဟိုက Trump ဆိုရင်ကြည့်ပါလားဟိုမှာ America မှာနော် Trump ကဟိုမှာသူကဟိုအခွန်တွေလျှော့ပြင်မယ်လို့ဘာလို့ဘာညာလုပ်တယ်ဆိုတော့သူကတိုက်ပြီးမှာဟိုသူ့ရဲ့ပြည်တွင်းစီးပွားရေးပြန်တက်အောင်သူလုပ်တဲ့နည်းလေဒါလည်းသူမားတယ်လို့ပြောလို့မရဘူးဒီပြင်တရားရှာတာတခြားပေါ့ဗျာပြည်တွင်းမှာခုနေတားလျှော့လိုက်လို့ရှိရင်လုံခြုံရေးတွေကတခါဆဲ့ုံတွေအလုံးတွေအများကြီးတည်မယ်ပြည်တွင်းမှာဒါပြည်တွင်းအနေနဲ့ထုတ်လုပ်မှုတိုးလာမယ်တော့ GDP လည်းတက်မယ်ပေါ့ဆိုတဲ့သဘောမျိုးကိုသူကတွားပေးတာပေါ့ဗျာเนาะပြည်တွင်းမှာအလုပ်ကိုင်းပိုရမယ်မရလာမယ်လို့ပါလို့ပေါ့ဗျာเนาะဒါလည်းတပိုင်းတော့မှန်တာပဲဟုတ်တော့ပါဒီမှာလည်းအဲ့လိုလုပ်ပေးဖို့လိုတယ်လေကျွန်တော်က GDP တက်အောင်မလုပ်လို့ဆိုတော့ tax incentive ဆိုရာလေးတော့နည်းနည်းကောင်းနေမှာထည့်ထားလို့ရတယ်အခုလောလောဆယ်ကတော့taxi อ่ะบลาวกาวเวรุบารุดาเวกาวเนထဲ့နေအောင်ဟုတ်တော့မလား taxi incentive ဆိုရယ်ဟာလေးတွေတော့ကျွန်တော်ကောင်းတဲ့ဝင်လာတာမတွေ့ရဟုတ
်အကုန်စင်းလုံးချင်းမြင့်မှုငွေလဲနှုန်းအစမတန်မြင့်မားနေမှုစတဲ့မတည်ငြိမ်မှုတွေထိမ့်ချုပ်နေအောင်ဈေးကွက်စီးပွားသဘောအရအစိုးရရဲ့ဂျားဝင်ဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုလည်းဦးတန်းလွင်ကထောက်ပြပါတယ
် market economy က the role of the government ဆိုတာအစိုးရကလည်းအသိရေးကြီးတာသူကလူအလားမင်းတို့ပုတ်တယ်ကိုကိုကိုလုံးရှင်းရှင်းမြင့်မြတ်တာအမှန်စမရဘူးလေပုတ်လို့ရှုံးနေတိုင်းပြည်နဲ့နာပါပဲဟုတ်တော့မလားကိုယ်လည်းလုံအောင်ရရှုံးခါလို့မရဘူးဆိုတာပရိယလကနေဘယ်လိုတိုးတက်လာမလဲဆိုတာဒါအရေးကြီးတယ်လေဥပမာစင်ကာပူနူနာဆိုတိတ်ကောင်းတယ်စင်ကာပူဆိုရင်မှသူတို့2008တုန်းကစီးပွားရေးတအားကျတဲ့ချိန်တုန်းကမှတ်မိပါတော့ဒါအဲ့တော့လည်းစင်ကာပူကတခါဟာလာဟိုလုံအောင်နေပိတ်သိမ့်မယ်လို့ရှောက်တဲ့လုံအောင်နေကိုသူကခေါ်တယ်ဗျစင်ကာပူကခေါ်ပြီးတော့မင်းတို့ဘာကြောင့်ပိတ်သိမ့်လဲပါရီလိုလဲလိုအပ်ချက်တူပြောမပိတ်သိမ့်မပိတ်တယ်ပိတ်လို့ရှိရင်ဒါအလုပ်လက်မင်းတွေများလာမလဲဟုတ်တော့မလားဒါကလည်းနိုင်ငံကြီးတက်တည်သွားနိုင်တယ်ဟုတ်တော့မလားအဲ့တော့ပါလို့လဲဆိုတော့ကဲကောင်းပြီအခုလျှော့ပြီအာလျှော့ပြီမယ်ရတယ်သူကသူကလိုက်လို့တယ်နောက်ပြီးတော့ဟိုကိုတက်တာနဲ့အတူငွေချီးပြီးပါအာချီးပြီမယ်ရတယ်နောက်ပါလို့ရဲ့ပြောသူကဒီကုန်လုံးအလုပ်သွားနေရမှာလက်ကတွေကျွန်တော်တို့မရနဲ့မြင့်နေတယ်နော်အညိပြီပါအညိပြီတဲ့သူကမင်းတို့အလုပ်သွားနေရလားသူပိတ်သိမ့်လို့ရှိရင်မင်းတို့အလုပ်လုပ်မယ်ပြင်မယ်လက်ကနဲ့လျှော့ယူစူပိုင်းကောင်းတဲ့ခါမှာသူပြတ်တင်ဖို့လုပ်ပေးမယ်ကွာဒါအစိုးရ as a mediator လေဟုတ်တော့မလားဒါ the role of the government ဆိုတာသိရကြည့်တာသူကဒီလိုပြစ်ထားလို့မရဘူးပုလဲလုံကနေပုလဲလုံကနေကြလို့ရှိရင်တော့ GDP ကြလာပဲလေဟုတ်တော့မလားအဲဒီလိုလေးခေါင်းထဲမှာထည့်ထားဖို့လိုတယ်ကြာတော့အဲ့ဒါလေးရေခုနလို incentive ဆိုတဲ့စကားပေါ့နော်ဒီခုနကဒီဆွဲဆောင်မှုတွေဘာကြီးလုတ်ပေးနိုင်မလဲမဲ့လုံးတွေဘာကြီးလုတ်ပေးနိုင်မလဲဆိုတာလေးတော့နည်းနည်းလေးချပြဖို့လိုတယ်ဟုတ်တော့မလားဈေးကွက်မှာဒါကြီးချပြဖို့လိုတယ
်မြန်မာအစိုးရအနေနဲ့ပြင်ပကပညာရှင်တွေကိုခေါ်ယူပြီးအကြံပေးအဖွဲ့ဖွဲ့စည်းတာလိုအပ်တဲ့အကြံဉာဏ်တွေကိုရယူတာမျိုးလုပ်သင့်တယ်လို့လည်းဦးတန်းလွင်ကပြောပါတယ်
ပြည်အရှင်တွေတုံးဖို့လိုတယ်ကနော်ပြည်အရှင်ဆိုတာကကျွန်တော်တော့ကြံပေးရတာဝင်းကြီးဌာနလိုက်ကိုအကြံပေးကော်မတီတွေဖွဲ့ပါနော်ပြည်အရှင်တွေအခက်ခဏတာကိုမြင့်တင်ပါဟုတ်တော့မလားအဲသူတို့ရဲ့ဟိုအကြံဉာဏ်လည်းယူပါနော်ဟို အဲလက်ရှိကတော့သူကအတွေ့အကြုံနည်းသေးတော့လေအဲ့ဒါဒီဘက်တစ်ဖက်လာတာအလှူရရောစစ်တပ်ကအုပ်ချုပ်တဲ့ကိတော့တော့ဒါအချမ်းပိတွေတိုးတဲ့ခဏပဲနော်အဲဒါမဲ့သူတို့ကြတော့ဒါမလို့လူခဏနေပါတော့သူအဲ့လိုသွဲလို့မရဘူးအချမ်းပိဆိုတော့နိုင်ငံတကာမှာနာသိခစ်စားရကြနော် counseling service ဆိုဟုတ်လားခုနအိကဒီအမေရိကန်မှာဆိုပို့သိပါတယ်တာဖို့လေးထားတယ်လေသူကအချမ်းချမ်းချက်ကောင်းသွားလို့ရှိရင်ထောင်တက်သွားတာဟုတ်ရဟုတ်တယ်မလားအဲဒါလေးရောနည်းနည်းလူမေးတဲ့နဲ့
ပြည်ရင်းပါလုပ်ငန်းရှင်တချို့ကတော့ဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေတာဟာတရားမဝင်ငွေကြေးဈေးကွက်ကြီးထွားနေတာနဲ့ဈေးကစားတဲ့သူတွေများနေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်အခုလိုဒေါ်လာငွေလဲနှုန်းတက်နေတာဟာမြန်မာစီးပွားရေးကျဆင်းနေတယ်ဆိုတဲ့အကြောင်းတစ်ခုလည်းကြောင့်မဟုတ်ပဲနိုင်ငံတကာငွေကြေးဈေးကွက်မှာကိုကဒေါ်လာဈေးတက်နေတာနဲ့လဲဆိုင်ပါတယ်ဒေါ်လာဈေးဟာဂျပန်ယန်ယူရိုငွေစတဲ့နိုင်ငံတကာမှာအခိုင်အမာတည်ရှိနေတဲ့ငွေကြေးတွေနဲ့လဲလှယ်တဲ့နေရာမှာလဲအတိုင်းအတာတစ်ခုအထိတက်နေတာဖြစ်ပါတယ်မြန်မာငွေတန်ဖိုးတည်ငြိမ်ခိုင်မာရေးအတွက်ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနနဲ့မြန်မာနိုင်ငံဗဟိုဘဏ်တို့ကပူးပေါင်းဆောင်ရွက်ရေးညှိနှိုင်းကော်မတီဖွဲ့စည်းဆောင်ရွက်နေတဲ့ကြားကပဲအခုလိုငွေလဲနှုန်းမြင့်မားလာနေတာဖြစ်ပါတယ်ခင်ဗျာ
ကိုယ်စော်ဝင်းနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆိုလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါအခုလာဇန်နုံးကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာကြောင့်မကြည်မနက်ကန့်ကွက်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့အာဏာလွှဲပြောင်းရယူဖို့အတွက်အခုခါမှာဆောင်ရွက်နေပြီဖြစ်ပါတယ်။အစိုးရဌာနတွေအရှိမပြတ်ဆက်လက်ပြီးတော့လေပတ်နိုင်အောင်ဘလို့အလွှဲပြောင်းတွေလုပ်ကြမလဲ။မဲပေးရွေးချယ်တဲ့သူတွေကရောဘာတွေမျှော်လင့်ထားကြသလဲဆိုတာကိုကိုအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ရွေးကောက်ပွဲကျင်းပမယ့်နှစ်အတွင်းမှာသမရလောင်းတွေရဲ့ဥတီချက်မူဝါဒတွေမဲဆက်စည်းရုံးနာတွေပေါ်အလုံးကအလုံးဆိုင်လို့ရှိပါတယ်။ဒါပေမဲ့လည်းဒီလိုရွေးကောက်ပွဲမတိုင်မီလာတော့ကြကြတဲ့ကနောင်တက်လာမယ့်သမရအနေနဲ့အာဏာလွှဲပြောင်းယူဖို့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာပါ။အမေရိကန်ပြည်အောင်စုရဲ့သမရသစ်အနေနဲ့စတင်တာဝန်ထမ်းဆောင်ချိန်မှာအုပ်ချုပ်မှုတာဝန်တွေလင်းဟင်းမှုမရှိအောင်သေးကြစွာစီမံဆောင်ရွက်လို့ရှိတယ်လို့ Georgetown တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Stephen Wayne ကအခုလိုပြောပါတယ
်။ And the whole idea of the transition.
အနိုင်ရရှိတဲ့သမရအနေနဲ့မူဝါဒသစ်တွေကိုအကောင့်အထည်ဖော်ဆောင်ရွက်နေစင်မှာပဲတည်ငြိမ်မှုကိုထိန်းသိမ်းထားဖို့ရည်ရွယ်ပြီးလှုပ်ဆောင်တာပါ
သမရတာဝန်လွှဲပြောင်းရေးအထောက်အကူပြုစင်တာအနေနဲ့အနိုင်ရရှိတဲ့သမရသစ်စတင်တာဝန်ယူမဲ့ပထမဆုံးရက်မှာပဲလုပ်ငန်းချောမွေ့အစဉ်ပြေအောင်ဆောင်ရွက်ပေးနေကြောင်း David Eagles ကပြောပါတယ်
Presidential transitions they've always been big.
သမရတာဝန်လွှဲပြောင်းပေးရတဲ့လုပ်ငန်းစဉ်ဟာကြီးမားပြီးရှုပ်ထွေးလာသလိုနိုင်ငံအတွက်အရှုပ်အရှင်းတွေဖြစ်ပေါ်နိုင်ချိန်မှာဒါပေမဲ့အစီအစဉ်တကြားလှုပ်ဆောင်တဲ့အခါမှာဒါအစိုးရအသစ်အနေနဲ့ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရရှိစေတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ
်။သမရတာဝန်လွှဲပြောင်းပေးရေးအဖွဲ့အနေနဲ့အင်ဂျီရိုနဲ့ပူးပေါင်းပြီးအစိုးရအဖွဲ့အသစ်အတွင်းကဝန်ကြီးအဖွဲ့နေရာတွေတခြားနိုင်ငံရေးရာဌာနတွေအတွက်အမိတွေကိုစစ်စစ်ပေးရပါတယ်။ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းတစ်ဖက်နဲ့တစ်ဖက်ပြန်လည်ထိုးနှက်ဝေဖန်မှုတွေရှိပေမဲ့အားလုံးအဆင်ပြေချောမွေ့အောင်အဖွဲ့အနေနဲ့လှုပ်ဆောင်ပေးနေတယ်လို့ Stephen Wayne ကပြောပါတယ
်။ So elections divide but
ရွေးကောက်ပွဲကြောင့်စိတ်ဝမ်းကွဲကြပေမဲ့ပြီးသွားရင်တော့အားလုံးဟာအတူတူပါပဲ။အစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နေမှာဖြစ်သလိုလူတွေကလည်းဒီဝင်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလိုအပ်နေပါတယ
်။ချောချောမွေ့မွေ့တာဝန်လွှဲပြောင်းနိုင်မှသာအစိုးရလုပ်ငန်းဆောင်တာတွေပုံမှန်တိုင်းဆက်လဲပတ်နိုင်မှာဖြစ်တယ်လို့ဝင်းကပြောပါတယ
် So helping the new
ကိုမကြိုက်တဲ့သူကိုမဲမပေးခဲ့သူကသမရဖြစ်လာရင်တောင်မှအပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့အလွန်အလွန်ကိုအရေးကြီးပါတယ
်။ Republican သမရ George W. Bush ကနေ Democrat သမရ Barack Obama ကို2008ခုနှစ်တုန်းကအာဏာလွှဲပြောင်းပေးမှုဟာအကောင်းဆုံးအနေအထားဖြစ်ခဲ့တယ်လို့ဝင်းကပြောပါတယ်။သမရ Obama နဲ့အဖွဲ့အာဏာလွှဲပြောင်းရယူခဲ့စဉ်တုန်းကအများကြီးအထောက်အကူရခဲ့တဲ့အကြောင်းအင်မီရောပြောခွင့်ရ George Arnest ကလည်းပြောပါတယ
်။ I think it did reflect
သမရ Obama အဖွဲ့အနေနဲ့ပြင်ဆင်ထားတဲ့အတိုင်းပဲဒီမိုကရေစီစနစ်နဲ့လုပ်ငန်းတာဝန်တွေကိုစနစ်တကျလှုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
သမရတာဝန်လွှဲပြောင်းရေးဆိုင်ရာပထမဆုံးဥပဒေကိုသမရ John F. Kennedy လက်ထက်1963ခုနှစ်မှာလွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်း1968ခုနှစ်သမရ Richard Nixon တာဝန်ယူချိန်အထိသမရတာဝန်လွှဲပြောင်းရေးလုပ်ငန်းတွေစနစ်တကျအဆင်ပြေချောမွေ့အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူး။အခုလိုနောက်တက်လာမဲ့သမရသစ်အနေနဲ့တာဝန်တွေလွှဲပြောင်းယူနေချိန်မှာပဲဒီရွေးကောက်ခံသမရအပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးမဲဆန္ဒရှင်ဖြစ်တဲ့ Arizona ပြည်နယ် Phoenix မြို့မှာသတင်းသုံးတဲ့အရှင်ခေမာစာရကိုလျှောက်ထားမေးမြန်းရမှာအခုလိုစတင်မင်ကြပါတယ်။
မျိုးလဲထားတယ်လို့ဖြစ်လာတာပေါ့ဦးဇင်းတို့ကဒီကုသမဒအသည်ထရန်ကိုပဲကြိုက်တော့ထရန်ကိုပဲမေ့ထိတယ်ထရန်ကလည်းနိုင်သွားတာပေါ့ နိုင်သွားတယ်ဆိုတော့ဥစဉ်တို့ရဲ့ဆန္ဒပြည့်တယ်လို့ဥစဉ်ကတော့ယုံကြည်တာပေါ့
ဒေါ်နယ်ထရမ့်ကိုမဲပေးခဲ့တယ်ဆိုတော့ဘာကြောင့်ဒေါ်နယ်ထရမ့်ကိုကြိုက်တာလဲ
ဒေါ်နယ်ထရမ့်ကိုကြိုက်တဲ့ကိစ္စကဥစဉ်နှစ်ပိုင်းပြောရလိမ့်မယ်ပေါ့တစ်ပိုင်းကတော့ဥစဉ်တို့ဒီကဘာမှာငင်းချမ်းကိုရှင်းချောက်ခံနေရတယ်လို့ဥစဉ်မြင်တယ်ထရမ့်ကလည်းပဲဒီငင်းချမ်းကိုထင်းသိမ်းလာလိမ့်မယ်ငင်းချမ်းဖက်ကရက်လိမ့်မယ်လို့ဥစဉ်ကတော့ယုံကြည်တယ်ငင်းချမ်းကိုမြင်လို့တဲ့ပုံစံနဲ့ပူပေါင်းပြီးတော့ဆောင်ရွက်လိမ့်မယ်လို့ဥစဉ်ကတော့ယုံကြည်တယ်။ဒုတိယတစ်ပိုင်းကတော့ဥစဉ်တို့မြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားတွေပေါ့။အရင်တော့ကဟိုအစိုးရအနေနဲ့ဆိုလို့ရှိရင်တော့ပန်း90တန်းလျှောက်စီပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးတော့ပြောတာတို့ဆိုတာတို့ရှိတယ်။ကုလသမဂ္ဂအသုံးချပြီးတော့ဟလာကုလသမဂ္ဂကလိုင်းဒီဘက်ကဖိအားပေးခဲ့တာတွေရှိတယ်။သူတို့ဖြစ်ချင်တာတွေကိုအတင်းအကျပ်နေပြီးတော့လှုပ်ဆောင်ခဲ့တာတွေရှိတယ်။အဲဒီကိစ္စတွေကဒီထဏသမတထဏတက်လာတဲ့အချိန်ပိုင်းမှာတော့လုံးဝဒီဥစ္စာတွေကရှုံ့ငင်းသွားမယ်လို့ဥစဉ်ယုံကြည်တယ်။ဖိအားတွေကြားသွားမယ်လို့ယုံကြည်တယ်ပေါ့
။ဒါပေမဲ့လည်းကုနာလို့ तू မဲဆွဲစည်းရုံးတဲ့အခါမှာပြောတဲ့အကြောင်းအရာတွေ तू ပြောတဲ့ဆိုတဲ့ပုံစံတွေကလူတစ်ဖက်သားသွေးဆူပြီးတော့စိတ်ကြွလာအောင်ပြောဆိုရဲ။နောက်အထူးသဖြင့်ဒီမှာလာပြီးတော့ရွှေပြောင်းအချစ်ချဟိုနေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့လည်း तू ကနှိမ်ချပြီးပြောဆိုရဲအမျိုးသမီးတွေအပေါ်လည်းနှိမ်ချပြီးတော့ဟိုပြောဆိုရဲဆိုပြီးတော့အများကလည်းဆွဆွဲတယ်။ဒါ तू ကိုယ်တိုင်ကလည်းပဲဒီလိုမျိုးပြောခဲ့တာပဲလေ။ Donald Trump တက်လာရင်ကမ္ဘာကြီးကပို့ပြီးတော့ငြင်းချမ်းမယ်စစ်တွေချုပ်ငင်းမယ်လို့ဟိုထင်တာလဲဗျာ
။ခဏအမျိုးသမီးကိစ္စတွေဦးဇင်းတို့ဒီလူမျိုးစုတွေတရားမဝင်လာရောက်တဲ့ပုံကူတွေဆိုတာကတော့သူတို့ရဲ့အမေရိကန်ဥပဒေအတိုင်းသွားမှာပါဒါကတော့ဟိုသမန်အဆင့်ပေါ့အစိုးရတိုင်းအစိုးရတိုင်းပြောကြဆိုကြလုံးကြခင်ကြတာဒီဥစဉ်တို့တွေ့တဲ့တိတ်တော့အရေးပါတယ်လို့မမြင်ပါဘူးတကယ်တကဘာကြီးတစ်ခုလုံးရင်ချင်းချောက်ခံနေရတာကဒီအစ္စလာမိတ်တွေရဲ့အကြမ်းဖက်အုပ်စုတွေရဲ့လွှမ်းမိုးမှုတွေချင်းချောက်မှုတွေဥရောပမှာပဲဖြစ်ဖြစ်ဟလာအာရှမှာပဲဖြစ်ဖြစ်ဥစဉ်တို့နိုင်ငံမှာပဲဖြစ်ဖြစ်အမေရိကတိုင်းမှာလေပဲဒါကြုံနေရတာပါပဲအဲဒီလိုဟာမျိုးတွေကိုဥစဉ်တော့ရှုံငင်းသွားမယ်ဟာလာတို့ခက်ကြမ်းကြမ်းလေးပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ပေါ့တို့ပုံစံတစ်မျိုးနဲ့အကင်တွေသွားမယ်ရက်မယ်ဆိုလို့ရှိရင်တို့ငင်းချင်ရဖြစ်လာမယ်လို့ဥစဉ်တို့ယုံကြည်တာပါ
ဒေါ်နယ်ထရမ့်ကဒါကိုရွေးကောက်ပွဲမတိုင်ခင် message ရှိုံးတဲ့အခါမှာပြောဆိုခဲ့တာတွေအများကြီးရှိတယ်။သူလုံမယ်ဆိုပြီးတော့ဟိုဂရီပေးပြီးတော့ပြောခဲ့တာတွေအများကြီးရှိတယ်လေ။ဆိုတော့အဲ့ဒီဂရီတွေအားလုံးကိုအကောင့်ထဲပုံမယ်လို့ထင်ပါလား
။ပုံမယ်လို့တော့ဦးဇေကတော့ယုံကြည်တယ်။လုံလေတကယ်လုံလာလိမ့်မယ်လို့ယုံကြည်တာပေါ့။အဲတခါကတော့အကြေးမလောက်ခဲ့ရင်လေးပဲအဲဒါခါတိုင်းသမဏတွေလေးပဲပြောကြတာပေါ့။ဟိုပြောင်းလဲသွားစေရမယ်။ပြောင်းလဲသွားစေရမယ်လို့ဟိုခဲ့ရပါမယ်လို့ရှင်းနေကာလမှာဘာမှပြောင်းလဲတာတွေမရှိပါဘူးထန်လေးပဲကြိုးတို့ကြိုးစားလိမ့်မယ်ဒါပေမဲ့ပြင်းလည်းဖြစ်လာလိမ့်မယ်ပြင်းလည်းမဖြစ်လာဘူးကောနော်ဒါပေမဲ့ဖြစ်လာမယ်လို့တော့ဥစဉ်နဲ့ယုံကြည်တယ်ဘာလို့ဆိုတော့ဒီကပတ်ကောင်းဆောင်နည်းလေးတမထန်ဟာကြိုးစားပြီးတော့ဆွေးနွေးပြီးတော့ဒါတွေကိုအဓိကထားလွှားမယ်လို့ဥစဉ်တို့ယုံကြည်ပါတယ်ဒါကတော့ရှင်းနေလောက်ဖြတ်တန်းပြီးတော့မှပဲဥစဉ်တို့ပြောလို့ရမှာပါ
အခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲပြီးသွားတာနှစ်ပတ်လောက်ရှိပြီပေါ့လေဒါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီ CBS ရုပ်မြင်သံကြားနဲ့လုပ်သွားတဲ့အင်တာဗျူးမှာတော့ဒေါ်နယ်ထရမ့်ကအရင်တုန်းကသူပြောခဲ့တာတွေနဲ့ပြောင်းပြန်ဆန့်ကျင်ပြီးတော့ဒီကျမကြီးဆောင်ရှောက်မှုအစီအစဉ်ဩဘားမားကဲကိုလည်းပဲသူဆက်ပြီးတော့ထားထားအောင်မယ်နောက်ဒီနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုလည်းပဲအီးမေးလ်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တုန်းကဒီကိစ္စကိုစုံစမ်းမယ်ထောင်ချမယ်ဆိုပြီးတော့ဒါသူပြောခဲ့တယ်အခုတော့အဲ့ဒီလိုတွေလောက်တော့မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီအင်တာဗျူးထဲမှာဟိုသူပြောသွားတာလေ
အဲ့တော့ဟိုကပေါ့အလုံးလုံးရင်လုံးရင်နေပဲတချို့ကိစ္စတွေမှာပြောင်းလဲရတာတော့ရှိတယ်လေဒေါ်နန်ထရန်ရဲ့ဗမာဒေါ်နန်ထရန်ရဲ့စက္ကူစိတ်တန်ပြောဆိုမှုတွေဥတီရှိတွေကိုကြားပြီးတော့ဟာလာတချို့လေးတော့ရက်စေးကောင်းရက်သေးရက်စေးသွားကြမှာပေါ့အဲ့ဒီအချိန်မှမှာတော့ဒီလန်ဒထရန်လေးတော့ပြောင်းလဲကောင်းပြောင်းလဲသွားနိုင်တယ်လို့ဦးစင်းတို့မြင်ပါတယ
်ဒါကတော့ကိုအောင်စီစဉ်တက်ဆက်တဲ့တုတဆုံရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ရက်ကူရီဆိုရတဲ့လူခွင့်ချိုးဖောက်မှုမှတ်တမ်းတွေကိုတည်တည်ရဲ့ရောက်တုံ့ပြန်ဖို့အမေရိကန်ကပြေဝါတာဝန်ယူထားပါတယ်။မြောက်ကိုရီးယားလူခွင့်ကိစ္စမှာဒီနှစ်ကတော့အမေရိကန်မူဝါဒမှတ်တိုင်စိုက်နိုင်တဲ့နှစ်ဖြစ်တယ်လို့နိုင်ငံခြားရေးဒုလထဝန်ကြီး Scott Busby ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကကမ္ဘာပေါ်မှာအဖိနှိတ်ခံရဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်။နိုင်ငံခေါင်းဆောင် Kim Jong Un ရဲ့လက်အောက်မှာအာဏာရှင်စနစ်ကနိုင်ငံသားတွေရဲ့ဘဝဗတ်ပေါင်းစုံကိုလွှတ်မိုးထားပါတယ်။မြောက်ကိုရီးယားအစိုးရကတရားရုံးမတင်မဲ့ကွပ်မျက်မှုကျုံပြုတ်မှုညှဉ်းပန်းနှိပ်စက်မှုနဲ့အကြောင်းမဲ့အကြာကြီးဖမ်းထားတာတွေပါဝင်တခြားပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေလုပ်နေပါတယ်။ဒီအစိုးရကနိုင်ငံသား8000ကနေ13000လောက်ရှိတဲ့သူတွေကိုနိုင်ငံရေးအမှုနဲ့ထောင်ထဲမှာထားထားတယ်လို့မှန်းဆရပါတယ်။အကျဉ်းသားတွေအများစုကလည်းညှဉ်းပန်းနှိပ်စက်မှုဒဏ်ပေါင်းစုံကိုခံရနိုင်ပွဲရှိပါတယ်။အမျိုးသမီးကျဉ်းသားတွေဟာလည်းအတင်းကိုဝင်ပြတ်ချခိုင်းတာသူတို့မွေးတဲ့ကလေးတွေကိုမွေးပြီးတဲ့ခါမှာတပ်ပစ်လိုက်တာတွေကိုအတင်းကြည့်ခိုင်းတာတွေကိုခံနေရပါတယ်။ဒီလိုအကြောင်းတွေစီရင်ခံစာမှာတွေ့ရတာအရန်ဆက်ဆုပ်ဖွဲ့ကောင်းပြီးတော့အကြောက်တရားနဲ့ရက်ဆက်မှုတွေကိုလက်ကင်ထားပြီးပြည်သူတွေကိုကင်တွေ့တယ်။မြောက်ကိုရီးယားအစိုးရကိုရှုံချတဲ့အကြောင်းကိုဒူလက်ထဝန်ကြီးဘတ်စပီကပြောပါတယ်။မြောက်ကိုရီးယားကလူခွင့်ချိုးဖောက်မှုကိုတံပြန်မဲ့အမေရိကန်ရဲ့မဟာဗျူဟာမှာအဓိကရည်ရွယ်ချက်၃ချက်ကိုအလေးထားထားပါတယ်။ပထမအချက်အနေနဲ့မြောက်ကိုရီးယားလူခွင့်အခြေအနေကိုနိုင်ငံတကာကသတိထားမိဖို့အမေရိကန်ကဆောင်ရွက်မှာပါ။မြောက်ကိုရီးယားရဲ့ဖိနှိပ်ခံအစိုးရလက်အောက်ကနေထွက်ပြေးလာသူတွေရဲ့အကြောင်းနဲ့အတွေ့အကြုံတွေကိုမျှဝေပေးဖို့လည်းပါဝင်ပါတယ်။မဟာဗျူဟာရဲ့ဒုတိယအပိုင်းကတော့မြောက်ကိုရီးယားနိုင်ငံသားတွေအနေနဲ့အချက်လက်တွေကိုရယူနိုင်ခွင့်တက်တန်သလောက်ပေးသွားဖို့ပါပဲ။ဒီလိုလှုပ်ဖို့ဆိုရင်မြောက်ကိုရီးယားကထွက်ပြေးလာသူတွေဥဆောင်တဲ့အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့မြောက်ကိုရီးယားနိုင်ငံတဲကိုသတင်းပေါက်အောင်အချက်လက်ဈေးကွက်ကွန်ရက်တွေကတဆင့်အချက်လက်တွေပို့ပေးမှာပါ။မဟာဗျူဟာရဲ့နောက်ဆုံးအချက်ကတော့တာဝန်ခံမှုရှိစေရေးဖြစ်ပါတယ်။ဒီအတွက်ကြောင့်ပဲကင်ဂျုံအပါအဝင်မြောက်ကိုရီးယားအရာရှိ15ယောက်နဲ့တခြားလူ10ယောက်တို့ကိုပြင်းထန်တဲ့လူခွင့်ချိုးဖောက်မှုနဲ့စင်စါဖျက်တောက်မှုတွေနဲ့ဆက်ဆက်မှုရှိကြောင်းဒါမှမဟုတ်တာဝန်ရှိကြောင်းကိုအမေရိကန်ကပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်လိုက်တဲ့အစည်းအဝေးကစားမှာဖော်ပြလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့အနာဂတ်ဆက်ဆံရေးကမြောက်ကိုရီးယားအစိုးရရဲ့လူခွင့်ဆိုင်ရာကိစ္စတွေမှာတိုးတက်မှုအပေါ်မူတည်မှာဖြစ်တဲ့အကြောင်းကိုအမေရိကန်ကဆက်ပြီးတော့အသိပေးနေမှာပါ။လက်တလုံးမှာတော့ပြောခွင့်မရသူတွေကိုပြောခွင့်ပေးနိုင်မယ့်အခွင့်အရေးရအောင်အမေရိကန်ကဆောင်ရွက်မှာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံသားတွေကိုမေးမထားပါဘူးဆိုတဲ့အကြောင်းနဲ့သူတို့နဲ့တသားတည်းရှိတဲ့အကြောင်းကိုထပ်ပြီးအသိပေးထားပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားပေါ်မဟုတ်တဲ့အကြောင်းသောတာရှင်များကိုထပ်မံအသိပေးလိုပါတယ်။ VOA အမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တနာရီစာကိုမနေ့၈နာရီကနေ9နာရီထိ9မီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အင်္ဂါနေ့မနေ့ဖက်အစီအစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြံတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပြပါလိမ့်မယ်။
ဂျပန်နိုင်ငံအရှေ့မြောက်ဖက်ဖူကူရှိမာခရိုင်ကမ်းလွန်ကိုဗဟိုပြုပြီးတော့ 9.3 ပြင်းရရှိတဲ့ငရင်တစ်ခုအင်္ဂါနေ့မနေ့6နိုင်လောက်မှလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဆူနာမီသတိပေးချက်တွေကိုဒီဂျပန်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းမှာထုတ်ပြန်ထားပြီးဖြစ်တဲ့အတွက်သတိပေးချက်ထုတ်ပြန်ထားတဲ့နေရာတခြားနေထိုင်သူတွေအနေနဲ့ဘေးကင်းရာကိုသွားကြဖို့အပြင်ဒီငရင်လှုပ်ခဲ့တဲ့ဒေသမှာနေထိုင်သူတွေအနေနဲ့နောက်ဆုံးထုတ်ပြန်တဲ့သတင်းအချက်အလက်တွေအတိုင်းတည်တည်ချာချာလိုက်နာကြဖို့အတွက်အစိုးရအဖွဲ့အတွင်းဝင်ချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီတိုကျိုမြို့တော်ရဲ့အရှေ့မြောက်ဖက် 250 ကီလိုမီတာလောက်အဝေးကမြေရောက်အနည်း 10 ကီလိုမီတာကိုဗဟိုပြုပြီးတော့ငရင်လှုပ်ခတ်ခဲ့တယ်လို့ဒီ American ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရတဲ့အတွက်အရေးပါတဲ့ယာတုတာဝန်တွေအတွက်ကိုနောက်ထပ်ခန့်အပ်မှုတွေမကြခင်မှာထပ်ပြီးတော့လှုပ်သွားမှာဖြစ်ပြီးတော့တာဝန်ပေးမဲ့သူတွေဟာအင်မတန်တော်တဲ့သူတွေဖြစ်မယ်လို့ကတိပေးခဲ့ပါတယ်။ဒီတနင်္လာနေ့တုန်းကတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Rick Perry နဲ့ Oklahoma ပြည်နယ်အုပ်ချုပ်ရေးမှူး Mary Fallon တို့နဲ့ဒီဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။နယူးယောက်မြို့လေကလူစီကားတဲ့ Times Square နေရာမှာအကြမ်းဖက်သမားတစ်ယောက်တိုက်ခိုက်ခဲ့တာကိုလူသိရှင်ကြားထောက်ခံမှုအပအဝင် IS စစ်သွေးကြွတွေကိုအဖွဲ့ကိုထောက်ခံဖို့ကြိုးစားမှုနဲ့ဒီနယူးယောက်မြို့မှာနေထိုင်တဲ့ယေမန်လူမျိုးအမျိုးသားတဦးကိုဖမ်းဆီးခဲ့ပါတယ်။ American မှာအမြဲတမ်းနေထိုင်ခွင့်ရထားတဲ့အသက်38နှစ်အရွယ်မိုဟာမက်နာဂျီဟာပြီးခဲ့တဲ့နှစ်တုန်းက IS အဖွဲ့နဲ့တွားရောက်ပူးပေါင်းတိုက်ခိုက်ဖို့တူရကီနဲ့ယေမန်နိုင်ငံတွေစီကိုတွားရောက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမန်နန်းထွေးကြီးဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ္စတာဂျင်မီကုတ်ဖြစ်ပါတယ်။ VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသောတာရှိများနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.